Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ VOA American Day ရဲ့2014နိုဝင်ဘာလ24ရက်တနင်္လာနေ့ညပဲအစီအစဉ်တွေကို Washington DC မြို့တော်ကနေည9:00 AM 10:00 AM လိုင်းနိုမီတာ24 25 32 51နဲ့လိုင်းလတ်190တို့ကနေတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတင်ဆက်သွားမှာပါခင်ဗျာ
ကျမအေးတနာကြပါရှင်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားမှာပြုလုပ်နေတဲ့အီရန်နျူကလ িয়ার အရေးဆွေးနွေးမှုကိုနောက်နှစ်ဇွန်လအထိအချိန်တိုးပြီးတော့ပြုလုပ်သွားမယ်လို့အီရန်ရဲ့အနောက်နိုင်ငံသံတမန်တွေကပြောကြားသွားပါတယ်ရှင်။မြောက်ကိုရီးယားနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုရှုံချတဲ့ကုလသမဂ္ဂရဲ့တလောကဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားကခြိမ်းခြောက်သွားပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုဒီညပိုင်းပြောပြဖို့ရှိပါတယ်ကိုညံဝင်းအောင်ရင်
။ဟုတ်ကဲ့ပါခင်ဗျာ။အချိုးကျကူစားပြု PR စနစ်ကျင့်သုံးဖို့အမျိုးသားလွှတ်တော်မှာမဲအများစုနဲ့ထောက်ခံအတည်ပြုလိုက်ပေမဲ့ကန့်ကွက်မှုတွေကရှိနေသေးပ
ါမဲခွက်လိုက်တဲ့အခါကျတော့မဲရည်တွေရအရေလိုကန့်ကွက်တဲ့တွေက24မဲညာနေမဲ9မဲနဲ့ကျန်တာကတော့ထောက်ခံမဲပေါ့နော်စက်နဲ့ဒီခံကျူကသူတို့ဟိုဘက်ကို
ထောက်ခံတယ်လွှတ်တော်ကိုယ်စားလှယ်တူပြောကြားသွားတာပါဒီအကြောင်းနဲ့တူ KIO နဲ့ဆွေးနွေးခြင်းကြောင့်အစိုးရဘက်ကကန့်လန့်လာတဲ့သတင်းနဲ့ထိုင်းနိုင်ငံမှာမြူသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြစ်ကထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံပြီးလူသတ်မှုကိစ္စနဲ့ပတ်သက်ပြီးမြန်မာရွှေပြောင်းအလို့သမားတွေနဲ့ပတ်သက်လို့ဆွေးနွေးနေတဲ့အကြောင်းဒါအပြင်အမျိုးသမီးအခွင့်အရေးစစ်ပြေးတုတ်ကတဲ့အရေးကိစ္စတွေကိုနေဆက်အဖွဲ့အစည်းတွေဆွေးနွေးနေတဲ့အကြောင်းတွေကိုလည်းတင်ပြပေးမှာပါဒါအဲဒီနောက်ပိုင်းမှာတော့စီဝါရေးကဏ္ဍတက်တန့်အောင်သတင်းလွှာဘလော့ဂါတွေပြောသမျှနဲ့သူယုံကြည်ရာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမအေးသနာကျော်နဲ့ကိုငိမ့်ညံ့တို့ကတင်ပြပါမယ်ခင်ဗျာ
အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားမှာပြုလုပ်တဲ့အီရန်နျူကလ িয়ার ရေးဆွေးနွေးမှုကိုနောက်နှစ်ဇွန်လအထိအချိန်တိုးပြီးတော့ပြုလုပ်သွားမယ်လို့အီရန်ရဲ့အနောက်နိုင်ငံသံတမန်တွေပြောလိုက်ပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြင်းငြင်းနဲ့ရွေချင်းနဲ့လှုပ်ဆောင်တဲ့အစီအစဉ်ဖြစ်နေသေးကြအောင်လို့အချက်အလက်အစုံလင်ပါဝင်တဲ့သဘောတူညီချက်ရရှိဖို့အတွက်သူတို့ဘာသာသတ်မှတ်ထားတဲ့အချိန်တစ်နှစ်ပြည့်တဲ့နောက်ဆုံးနေ့ဒီကနေ့မှပဲအခုလိုပြောကြားသွားကြတာဖြစ်ပါတယ်။ဇူလိုင်လမှာသဘောတူညီချက်မရဘဲနဲ့မူလအသက်မှတ်ထားတဲ့6လပြည့်သွားခဲ့တယ်လို့မျိုးအခုလည်းဗီယက်နာမြို့တော်ကဆွေးနွေးပွဲကိုတနင်္လာနေ့နောက်ပိုင်းကိုရက်တိုးဆွေးနွေးကြဖို့ကြံရွယ်နေတယ်လို့နှစ်ဖက်အရာရှိတွေကတနင်္ဂနွေနေ့တည်းကပြောနေခဲ့ကြတာပါညှိနှိုင်းမှုရဲ့အခြေအနေကိုဆွေးနွေးကြဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဂျွန်ကယ်ရီကတရုတ်နိုင်ငံသားရဲ့ဝန်ကြီးဝေါင်းယီနဲ့တနင်္လာနေ့မနက်ပိုင်းမှာတွေ့ဆုံပြီးတော့နောက်ပိုင်းမှာလည်းအစည်းအဝေးတွေဇက်တိုက်ပြုလုပ်ခဲ့ပါတယ်American, Britain, ပြင်သစ် Russia, Germany နဲ့တရုတ်နိုင်ငံတို့ပါဝင်တဲ့ P5+1 နိုင်ငံတွေကနိုင်ငံသားရေးဝန်ကြီးတွေနဲ့ Iran နိုင်ငံသားရေးဝန်ကြီး Javad Zarif တို့ Austria နိုင်ငံ Vienna မြို့တော်မှာဆွေးနွေးနေကြတာဖြစ်ပါတယ်။ Iran နိုင်ငံရဲ့စီးပွားရေးကိုထိခိုက်စေတဲ့အရေးယူပိတ်ဆို့မှုတွေကိုဖယ်ရှားပေးပြီးတော့ Iran ဘက်ကလည်း Nuclear လက်နက်မတီထွင်မှုဆိုတာသိကြစေဖို့ကာလရှည်ကြိုးပမ်းညှိနှိုင်းလာတာကိုအဆုံးသတ်လှုပ်ဆောင်နေကြချိန်မှာတန်တမန်တွေဘေးဘန်းဆွေးနွေးမှုတွေအများကြီးလဲလှုပ်ဆောင်ခဲ့ကြပါတယ်။
တူရကီကိုအလဲပတ်ရောက်ရှိနေတဲ့အမေရိကန်ဒုသမ္မတဂျိုးဘိုင်ဒန်နဲ့သူ့ဇနီးတို့ဟာရှေးရိုးဆွဲအော်တိုဒေါ့စ်ခရစ်ယာန်တွေရဲ့ဘာသာရေးခေါင်းဆောင်ပက်ထရီယက်ဘာလိုတိုမီယိုနဲ့နောက်ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့စနေနေ့မှာတွေ့ဆုံခဲ့ပါတယ်။အစ္စတန်ဘူမြို့မှာရှိတဲ့ဂရိအော်တိုဒေါ့စ်စိန့်ဂျော့ချ်ဘုရားရှိခိုးကျောင်းကိုလည်းလဲပတ်ခဲ့ပြီးအဲ့ဒီမြို့ကသမိုင်းဝင်အကြီးဆုံးဆူလေမန်နီဘလီကိုလည်းတွားရောက်ခဲ့ပါတယ်။ဒုသမ္မတဘိုင်ဒန်ဟာတူရကီခေါင်းဆောင်အနေနဲ့ဆီးရီးယားအရေးကိုဆွေးနွေးဖို့အတွက်တောက်ကြနေကြတဲ့အစ္စတန်ဘူကိုရောက်ရှိနေတာဖြစ်ပါတယ်။ဆီးရီးယားသမ္မတအာဆတ်အစိုးရရဲ့အာဏာကိုဘယ်လိုအပြောင်းအလဲလုပ်ရမလဲဆိုတာကိုတူရကီသမ္မတရီဆက်တာရီအာတိုဝမ်နဲ့ရှေ့ရက်က၄နိုင်ကြီးကြားအစည်းအဝေးတစ်ခုမှာဆွေးနွေးခဲ့တယ်လို့ဒုသမ္မတဘိုင်ဒန်ကစနေနေ့မှာပြောသွားပါတယ်။အီရန်နဲ့ဆီးရီးယားမှာရှိတဲ့ IS စစ်သွေးကြွတွေကိုခုံလုံခွင့်မပေးဖို့လဲဆွေးနွေးခဲ့ကြတယ်လို့သူကပြောပါတယ်ခင်ဗျာ။
အာဖဂန်နစ္စတန်နိုင်ငံရှေ့ကျန်းမှာဗောလီဘောပြိုင်ပွဲတစ်ခုအတွင်းတနင်္ဂနွေနေ့ကအသေးခံဘုံးခွဲတိုက်ခိုက်လို့ကလေးများပြပါဝင်လူ90မကသေဆုံးပြီးတော့နောက်ထပ်80လောက်ဒဏ်ရာရသွားခဲ့သလိုတနင်္လာနေ့မှာလည်းနေတိုးခေါ်မြောက်အတ္တလန္တစ်စစ်ဆာချုပ်အဖွဲ့ရဲ့တပ်ဖွဲ့ဝင်2ဦးသဘုံတွေရဲ့တိုက်ခိုက်မှုနဲ့သေဆုံးသွားရပါတယ်။ဒီနေ့အတွင်းမှာနေတိုးတပ်ဖွဲ့ဝင်63ဦးသေဆုံးခဲ့ရပြီးဖြစ်သလိုအဲ့ဒီထဲမှာ 46 ဦးကအမေရိကန်နိုင်ငံသားတွေဖြစ်ပါတယ်။ကဘူးမြို့တော်ရှေ့ချမ်းမှာနိုင်ငံသားစစ်ရင်တန်းကိုစစ်ဘေးမှာတက်ဆင်လာတဲ့ဘုံနဲ့တိုက်ခိုက်ခဲ့တာဖြစ်ပြီးအရက်သား2ဦးလည်းဒဏ်ရာရရှိသွားပါတယ်။ဒီနှစ်ကုန်ပြီးတဲ့အထိဒေသခံတပ်ဖွဲ့တွေကိုပံ့ပိုးပေးဖို့ဒီနိုင်ငံတကာတပ်ဖွဲ့တွေကိုအာဖဂန်နစ္စတန်နိုင်ငံထဲမှာဒီနှစ်ကျော်သွားရင်ဆက်ရှိနေခွင့်ပေးပါမယ်ဆိုပြီးအမေရိကန်နေတိုးတို့နဲ့ရယူထားတဲ့သဘောတူညီချက်ကိုအာဖဂန်အောက်လွှတ်တော်ကအတည်ပြုပေးလိုက်တဲ့အချိန်မှာပဲတနင်္ဂနွေနေ့မှာပတ်တီကာပြည်နယ်ရဟောက်ခဲခရိုင်မှာဗောလီဘောပွဲမှာတိုက်ခိုက်မှုဖြစ်ပွားတာပ
ါအနောက်နိုင်ငံတွေရဲ့စီးပွားရေးပိတ်ဆို့မှုနဲ့ရေနံစည်းကြတာတွေကြောင့်ရုရှားအနေနဲ့ဒေါ်လာဘီလီယံ100ကျော်လောက်ဆုံးရှုံးဖို့ရှိနေတယ်လို့ရုရှားဗန်နာရေးဝန်ကြီးကပြောလိုက်ပါတယ်အနောက်နိုင်ငံရဲ့စီးပွားရေးပိတ်ဆို့မှုကြောင့်ရုရှားအနေနဲ့တစ်နှစ်ကိုဒေါ်လာဘီလီယံ40လောက်ဆုံးရှုံးနိုင်တယ်လို့ဒီကနေ့မော်စကိုစီးပွားရေးဆွေးနွေးပွဲမှာအန်တွန်ဆူလိုနော့ဖ်ကပြောလိုက်တာပါယူကရိန်းရေးမှာပါဝင်ပတ်သက်မှုတွေအတွက်အမေရိကန်နဲ့ဥရောပသမဂ္ဂတို့ကရုရှားကိုပိတ်ဆို့မှုတွေပြုလုပ်ထားတာပါအပြစ်ရရေးသဘောတူညီချက်ယူထားပေမဲ့လည်းယူကရိန်းဆိုရတက်တီကိုမကြာခဏခြုံခိုတိုက်ခိုက်မှုတွေဖြစ်နေတဲ့အရှေ့ယူကရိန်းမှာရုရှားလိုလားသူခွဲထွက်ရေးသမားတွေကိုရုရှားကထောက်ပံ့နေတယ်ဆိုတာကိုညှင်းဆန်ထားပါတယ်30ရာခိုင်နှုန်းလောက်ကျသွားတဲ့ရေနံစည်းကြောင့်ရုရှားအနေနဲ့တစ်နှစ်ကိုဒေါ်လာဘီလီယံ100လောက်အထိဆုံးရှုံးနိုင်တယ်လို့ဆူလိုနော့ဖ်ကပြောပါတယ်ရေနံစည်းကျတဲ့အတွက်လွန်ခဲ့တဲ့3လအတွင်းရုရှားရူဘယ်ကဒေါ်လာနဲ့ရှင်ရင်23ရာခိုင်နှုန်းလောက်တန်ဖိုးကျသွားတယ်လို့ RIA University သတင်းကထုတ်ပြန်ပြီးရုရှားသမ္မတဗလာဒီမီယာပူတင်ကတော့အခုလိုတန်ဖိုးကျတဲ့အတွက်ကြောင့်စီးပွားရေးကိုအနှဲငယ်ပဲထိခိုက်တယ်လို့ပြောပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239ไคลโดมิเตอร์25กิโลเฮิรตซ์11965ไคลโดมิเตอร์32กิโลเฮิรตซ์9323ไคลโดมิเตอร์51กิโลเฮิรตซ์5885สนิทตนูนี่มาไคลแลมิเตอร์190กิโลเฮิรตซ์1505รู้เนี่ยว่าทุ่นลืนปีนี่ว่าครับเนี่ย
ဒီရေအမေရိကန်တန်ကနေပြီးတော့ဒေသရင်းသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်။မြောက်ကိုရီးယားနိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေကိုရှုံ့ချတဲ့ကုလသမဂ္ဂရဲ့တက္ကသိုလ်ကဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်ထောင်စုနဲ့တခြားနိုင်ငံတွေဆွေးရတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားကပြင်းထန်တဲ့စကားလုံးတွေနဲ့ကြေညာချက်တစ်ခုထုတ်ပြန်လိုက်ပါတယ်။ဒီလိုမျိုးလက်တော့ပြန်မှုချိန်ရောက်တာဟာမကြခင်မှာပဲနျူကလ িয়ার စမ်းသပ်မှုတစ်ခုလုပ်ဖို့ရှိတယ်ဆိုတာကိုအချက်ပေးလိုက်သလိုဖြစ်ပါတယ်။မြောက်ကိုရီးယားအမျိုးသားကာကွယ်ရေးကော်မရှင်ကရှားစားပါပါထုတ်ပြန်သွားတဲ့ဒီကြေညာချက်မှာတောင်ကိုရီးယားလိုမျိုးအမေရိကန်ရဲ့မဟာမိတ်တွေဟာအဆင့်အတန်းမရှိသူတွေလို့ပြောထားပါတယ်။ထွက်ပြေးသွားတဲ့မြောက်ကိုရီးယားတွေကလည်းလူတန်မှုမရှိသူတွေလို့ဆိုပါတယ်။အမေရိကန်ပြည်အောင်စုနဲ့သူ့ရဲ့နောက်လိုက်တောင်ကိုရီးယားနဲ့ဂျပန်တို့ဟာအပြင်းထန်ဆုံးအပြစ်ဒဏ်ကနေပြီးလွတ်မြောက်နိုင်မှာမဟုတ်ဘူးလို့လည်းမြောက်ကိုရီးယားကပြောပါတယ်။လူခွင့်ရေးချိုးဖောက်မှုတွေအတွက်မြောက်ကိုရီးယားအစိုးရကို ICC နိုင်ငံတကာပြစ်မှုတရားရုံးမှာတင်မှုကိစ္စအတွက်လုံခြုံရေးကောင်စီမှမဲခွဲဆုံးဖြတ်ဖို့တိုက်တွန်းခဲ့တာကိုတုံ့ပြန်တဲ့အနေနဲ့မြောက်ကိုရီးယားကအခုလိုမျိုးချင်းချောက်လိုက်တာပါ။မြောက်ကိုရီးယားအစိုးရဟာနိုင်ငံရေးအကျဉ်းသားတသိန်းကျော်ကိုဖမ်းဆီးထားပြီးတော့တပ်ဖြတ်နှိပ်စက်အဓမ္မကျင်နာတွေအပြင်အဓမ္မကိုဝင်ဖြတ်ချခိုင်းတာတွေလုပ်တယ်လို့လည်းသူတို့ဆွဆွဲခံထားရပါတယ်။ဒီလိုမျိုးလူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြောက်ကိုရီးယားရဲ့ကြေညာချက်မှာငင်းဆိုထားပြီးတော့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုလည်းပယ်ချထားပါတယ်။ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်ဆိုးမှုကိုတိုက်ခိုက်တာဖြစ်ပြီးတော့စစ်ကြေညာချက်ဖြစ်တယ်လို့လည်းမြောက်ကိုရီးယားကအဆိုပါတယ်ရှင်။
တောင်တရုတ်ပင်လယ်ထဲကမြေတွေကိုဖုတ်ပြီးတော့အငင်းပွားမှုဖြစ်နေတဲ့နေရာမှာလေငွင်းဆောက်တဲ့တရုတ်ကိုဝေဖန်တဲ့အမေရိကန်ကိုတရုတ်ကလက်လွတ်စပယ်ဝေဖန်တယ်လို့တုံ့ပြန်ခဲ့ပါတယ်။တရုတ်တို့ကဗန်းယီကြောက်တန်းလို့နာမည်ပေးထားပြီးကမ္ဘာကစပတ်လီကျွန်းစုလို့သိကြတဲ့နေရာကိုတရုတ်ဖိလစ်ပိုင်မလေးရှားဗီယက်နမ်နဲ့ဘရူနိုင်းတို့ကပိုင်ပါတယ်ဆိုပြီးအငင်းပွားနေကြတာပါ။ရေဘူးအားဖြင့်တရုတ်ကတောင်တရုတ်ပင်လယ်အကုန်နီးပါးကိုသူတို့ပိုင်ပါတယ်ဆိုပြီးကြေညာထားတာပါ။ဒီကြဖြစ်ရတဲ့ခုမှာတော့တောင်တရုတ်ပင်လယ်ထဲကကျွန်းစုတွေပေါ်ကမျိုးတုံးမဲ့အန်ဒီယေကိုရင်ဆိုင်နေရတဲ့ပင်လယ်လိပ်တွေကိုတရားမဝင်ဖမ်းယူမှုနဲ့တရုတ်တံငါတဲ့6ယောက်ကိုဖိလစ်ပိုင်တရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်ပြီးတယောက်ကိုဒေါ်လာ3000ကျော်ဒဏ်ငွေရိုက်လိုက်ပါတယ်။အဲ့ဒီဒဏ်ငွေကိုမပေးဆောင်နိုင်ရင်တော့ထောင်ဒဏ်တစ်နှစ်အများဆုံးကျခံရနိုင်ပါတယ်။ဒီတံငါတဲ့တွေကိုအငင်းပွားမှုဖြစ်နေတဲ့ကြောက်တန်းကျွန်းစုတွေနားမှာသူတို့လှိနေအတူလိပ်အကောင်950ကျော်ကိုပါဖမ်းဆီးရမိခဲ့တာပါ။အခုလိုဖမ်းဆီးမှုအတွက်တရုတ်နဲ့ဖိလစ်ပိုင်အကြားတင်းမာမှုတိုးစေခဲ့ပြီးတရုတ်ကသူတို့ရေပိုင်နက်ထဲကဖမ်းသွားတဲ့တငါသည်တွေနဲ့လေကိုပြန်လွှတ်ပေးဖို့ဖိအားပေးနေခဲ့တာပါနှစ်နိုင်ငံချစ်ကြည်ရေးထိခိုက်စေမယ့်အပြုအမူမျိုးမလုပ်ဖို့ပေကျင်းကဖိလစ်ပိုင်ကိုတတိပေးထားပါတယ်ဖိလစ်ပိုင်ကတော့တငါသည်တွေကိုသူတို့ရဲ့စီးပွားရေးဇုန်ထဲမှာဖမ်းမိတာလို့ပြောထားပါတယ်
အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ဟာနိုင်ငံမှာအမျိုးသားလုံခြုံရေးအဖွဲ့ဝေဖန်မှုတွေနဲ့ကြုံနေရတဲ့အချိန်မှာပဲယာရုကနှုတ်ထွက်မယ်လို့မကြခင်ကြေညာဖို့ရှိပါတယ်။ဒီသတင်းနဲ့ပတ်သက်ပြီးတော့အပြည့်အစုံကိုတော့နောက်ပိုင်းမှာဆက်ပြီးတော့ပြောပြပေးမှာဖြစ်ပါတယ်ရှင်။နှစ်တရာကာလတခါရောက်တိုင်းမှာကဘာကြီးပူနွေးလာတာအပူလိုင်းဖြတ်တာနဲ့တခြားရာသီဥတုအစွန်းရောက်မှုတွေဖြစ်တတ်တာသဘာဝတရက်လိုဖြစ်လာလိမ့်မယ်လို့ကဘာဘဏ်ကထုတ်ပြန်လိုက်တဲ့အစီရင်ခံစာသစ်မှာပြောထားပါတယ်။အပူချိန်ကလည်းဆက်မှုဖွံ့ဖြိုးတဲ့ကာလမရောက်ခင်ကနေနှိုင်းရှင်ရင်2ဒီဂရီဆယ်စီယပ်စ်မြင့်တက်လာဖို့ရှိတယ်လို့လည်းသတိပေးထားတာပါ။အဲလိုမျိုးဖြစ်လာရင်လည်းနောက်ကျောင်းပြန်လည်လို့မရနိုင်တဲ့ပြောင်းလဲမှုတွေကြီးကြီးမားမားဖြစ်ပေါ်လိမ့်မယ်လို့ကြွမ်းကျင်သူတွေကပြောကြပါတယ်။ Turn down the heat, confronting the new climate normal. အပူချိန်ကိုရှော့ချပါကဘာရာသီဥတုပုံစံသစ်ကိုရင်ဆိုင်မှုဆိုတဲ့ခေါင်းစဉ်နဲ့လေးလာမှုတွေကိုကမ္ဘာပံကလှုပ်ဆောင်နေတာမှာအခုထွက်လာတဲ့အစီရင်ခံစာကတတိယမြောက်အစီရင်ခံစာဖြစ်ပါတယ်ရှင်
။ပြီးခဲ့တဲ့စနေနေ့ကအင်အား 6.9 ပြင်းအားရှိတဲ့ငလင်လှုပ်ခဲ့တဲ့ဂျပန်ပြည်အလဲပိုင်းမှာငလင်အသေးစားတွေဆက်လှုပ်နေတဲ့အတွက်လူဒါဇင်ပေါင်းများစွာဟာအကူအညီပေးစခန်းတွေမှာဆက်လက်နေထိုင်နေရဆဲဖြစ်ပါတယ်။အဲ့ဒီငလင်မှာလူအနည်းဆုံး41ယောက်ဒဏ်ရာရခဲ့ပြီးနေအိမ်ပေါင်း90ကျော်လောက်ပျက်စီးခဲ့ပါတယ်။1998ဆောင်းရသည့်အိုလံပစ်ကျင်းပခဲ့တဲ့တောင်တန်းထူထပ်တဲ့နေရာမှာအပျက်စီးတွေဟာထင်သာတာထက်ပိုပြီးများနေပေမဲ့လူအများကအသေးပြောက်မရှိတဲ့အတွက်ဝမ်းသာနေကြပါဗျ။အသက်2နှစ်သားလေးအပါအဝင်လူအနည်းဆုံး20လောက်ကိုအိမ်အပျက်စီးပုံတွေကဆွဲထုတ်ခဲ့ရပြီးဒဏ်ရာရသူအများအပြားဟာအယိုးကျိုးသွားတာဖြစ်ပါတယ်။အဲ့ဒီဒေတာကနှင်းတွေကျတာကိုခံနိုင်ဖို့အတွက်ဒေတာအိမ်ခိုင်ခံဆောက်ထားတဲ့အတွက်အခုလိုအသေးပြောက်နေတာလို့ဒေတာကန်ကျွမ်းကျင်သူတွေကပြောပါတယ်
ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုမအေးတန်နာကျောင်းနဲ့ကိုငိမ့်ညံ့တို့ကပြောပြခဲ့ကြတာပါ VOA ကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bambi.voanews.com မှာတိုက်ရိုက်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့သတင်းပေးပို့ချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ် KIA ဘူလောင်း23ဦးကြာဆုံးခဲ့တဲ့အစိုးရတပ်ရဲ့ပြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းမှာနှစ်ဖက်တွေ့ဆုံဆွေးနွေးဖို့မြန်မာအစိုးရဘက်ကကချင်လွတ်လပ်ရေးအဖွဲ့ KIO ကိုကမ်းလှမ်းတာပြီးKIU ကတော့အကြောင်းပြန်ကြားခြင်းမရှိသေးပါဘူး။ထိုင်းနိုင်ငံမှာကျင်းပမဲ့တနိုင်ငံလုံးအပြစ်ခတ်ရစေးရေးညှိနှိုင်းရေးဖွဲ့စီဝေးနောက်ပိုင်းမှသာတွေ့ဆုံပွဲရှိတယ်လို့ KIU လုပ်ငန်းညှိနှိုင်းအဖွဲ့ပြောခွင့်ရသူကဆိုပါတယ်။အပြည့်စုံကို VOA သတင်းတော်ကိုမိုးစောကတင်ပြပါမယ်
။ဟုတ်ကဲ့ဒီလ19ရက်နေ့က KIU ဌာနချုပ်လိုင်ဇာအနီခေယာဘွန်တောင်ကျောင်းမှာတက်ဆွဲထားတဲ့အစိုးရတပ်ကပြစ်တဲ့လက်နက်ကြီးကြီးဟာKIO ဗိုလ်တင်တန်းကျောင်းမှာပောက်ကွဲခဲ့တာကြောင့်တင်တန်းသား23ဦးကြာဆုံးပြီး KIO နဲ့အစိုးရတပ်အကြားမှာတင်းမာမှုတွေဖြစ်ခဲ့ပါတယ်။အခုရက်ပိုင်းမှာတော့အစိုးရရဲ့ပြိပခမြင့်တမ်းရေးအဖွဲ့ကဒီအဖြစ်ပြက်နဲ့ပတ်သက်ပြီးတွေးဆဆွေးနွေးဖို့ KIO ကိုကမ်းလှမ်းထားတယ်လို့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ကြာကပြောပါတယ
်။ဒီအစိုးရတပ်ကပြိပခမြင့်တမ်းရေးအဖွဲ့အနေနဲ့လတ်လောမှာဒီလိုဟိုဖြစ်ဖြစ်တဲ့ပြဿနာနဲ့ပတ်သက်ပြီးတော့မှသူတို့နည်းနည်းဒါကိုတွေ့ဆုံရအောင်ဆိုတဲ့သဘောမျိုးနဲ့ဒီပြည်သက်ခန့်ညီနိုင်ရဲ့အဖွဲ့ကဟိုကေဟိုဖွဲ့ကတော့သူတို့ဟိုကန့်လန့်ထားတာလည်းရှိတယ်ကြာဒါမှမဟုတ်ဒီဘက်ကလည်းအခုဘာမှလည်းတုံ့ပြန်လာတာမရှိသေးကြလား
နှစ်ဖက်တက်တွေကြာဖြစ်ပွားတဲ့တိုက်ပွဲနဲ့စီးရဲတင်းမာမှုတွေကိုရှော့ချနိုင်ဖို့အတွက် KIO နဲ့အစိုးရကိုယ်စားလှယ်တွေပါဝင်တဲ့ပြည်ပခညှိနှိုင်းရေးအဖွဲ့ကိုနှစ်ဖက်သဘောတူဖွဲ့စည်းခဲ့ပြီးတဲ့နောက်မေလကစတင်ပြီးလစဉ်ပုံမှန်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်။အရေးပေါ်ကိစ္စရပ်တွေဖြစ်ပေါ်လာရင်ပုံမှန်တွေ့ဆုံတဲ့ရက်မတိုင်မီမှာတွေ့ဆုံဆွေးနွေးအဖြစ်ရှာဖို့ကိုလည်းသဘောတူထားတာဖြစ်ပါတယ်။KIO ရဲ့လုပ်ငန်းညှိနှိုင်းအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကတော့ KIO ကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံမှာကျင်းပမဲ့တိုင်းသာလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲနောက်ပိုင်းမှလာတွေ့ဆုံနိုင်ပွဲရှိတယ်လို့ပြောပါတယ်။
အခုသူတို့လည်းဥမာတိုင်းသာဆွေးနွေးပွဲပေါ့ကွာချင်းမိုင်မှာလုပ်ဖို့ရှိတာရှိတယ်။အဲ့ဒါပြီးမှပဲသူတို့ပြန်ညှိနှိုင်းမှာပါ။
မြန်မာနိုင်ငံကအဓိကအတိုက်ခံပါတီဖြစ်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်က19ရက်နေ့ပြစ်ခတ်တိုက်ခိုက်တာနဲ့ပတ်သက်လို့ငင်းချမ်းရေးနဲ့တရားဥပဒေစိုးမိုးရေးကိုရှေ့ရှုပြီးတစ်ဖက်နဲ့တစ်ဖက်အပြစ်တင်တာတွေကိုရပ်ဆိုင်းဖို့အမှန်တရားဖော်ထုတ်ပြီးထိခိုက်နေတဲ့သူတွေကိုကျေနပ်အောင်ဆောင်ရွက်ပေးဖို့တောင်းဆိုကြောင်းဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ KIO ဘက်ကတော့ဒီပြစ်ခတ်မှုနဲ့ပတ်သက်ပြီးအပြစ်မှန်ဖော်ထုတ်ရေးအတွက်လူအပ်ရင်လူမှုအဖွဲ့အစည်းတွေသာမကကုလသမဂ္ဂနဲ့တရုတ်နိုင်ငံကပါပါဝင်ကူညီဆောင်ရွက်ရေးအတွက်ကမ်းလှမ်းဖို့စဉ်းစားနေပါတယ်။ဒီပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးငင်းချမ်းရေးဆွေးနွေးပွဲတွေပြပြသွားမလားဆိုတဲ့တုံ့တမှုတွေထွက်ပေါ်နေပေမဲ့ KIO ကတော့နိုင်ငံရေးအရဆက်လက်ဆွေးနွေးပြီးအဖြေရှာဖို့ရှိနေတယ်လို့ဦးတော်ခါကပြောပါတယ်
။ KIO ရဲ့သဘောထားကနိုင်ငံရေးအရအဖြေရှာမယ်ဆိုတဲ့ဟာကိုရှင်းပြသွားမယ်။ဆွေးနွေးပွဲမလုပ်ဘဲနဲ့တော့အခြေမချနိုင်ဘူးလေ။
19ရက်နေ့ပြစ်ခတ်တိုက်ခိုက်မှုနောက်ပိုင်းဒီလ22ရက်နေ့23ရက်နေ့တွေကလိုင်ဇာဌာနချုပ်နဲ့မိုင်ဂျိုင်န်ဒေတာဘက်တွေမှာပြစ်ခတ်တိုက်ခိုက်တာတွေရှိတယ်လို့သတင်းတွေထွက်ပေါ်နေပါတယ်။ဒီပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးအစိုးရတပ်ကလက်နက်ကြီးနဲ့ပြစ်ခတ်တာဖြစ်တယ်လို့ KIO ဘက်ကပြောဆိုတယ်လို့အစိုးရတပ်ဖက်ကတော့ KIO ကစတင်တိုက်ခိုက်လို့ပြန်လည်ပြစ်ခတ်တာဖြစ်ကြောင်းပြောဆိုတာတွေလည်းရှိနေပါတယ်။
ကိုမိုးဇော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုတခါတော့ PR စနစ်ကိုအတီးပြုလိုက်တဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးပြောပြချင်ပါတယ်။တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာမဲအချိုးကျကိုစားပြုစနစ် PR စနစ်ကိုကျင့်သုံးမှုအတွက်အမျိုးသားလွှတ်တော်မှာကိုယ်စားလှယ်အများစုရဲ့ထောက်ခံမဲနဲ့ဒီကနေ့အတီးပြုလိုက်ပါတယ်။အခုလိုအမျိုးသားလွှတ်တော်ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာ PR စနစ်အသုံးပြုမဲ့အရေးကိုဒီဇိုင်းမမတ်ကန့်ကွက်နေကြတဲ့အဓိကအတိုက်ခံပါတီဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တိုင်းရင်းသားလွှတ်တော်ကိုယ်စားလှယ်တွေကတော့လွှတ်တော်အမတ်တွေရဲ့ကန့်ကွက်လက်မှတ်တွေစူးစီးပြီးအခြေခံဥပဒေခုံရုံးတင်ဖို့ပြင်ဆင်နေကြပါတယ်။အပြည့်စုံကိုမတ်တီဂီထက်ကစူးစီးတင်ပြထားပါတယ်
။ပြည်နယ်နဲ့တိုင်းဒေသကြီးလွှတ်တော်တွေမှာမဲချိုချကိုစားပြုစနစ် PR စနစ်ကိုတပြေးညီအသုံးပြုဖို့အတွက်ဒီကနေ့အမျိုးသားလွှတ်တော်ကအတည်ပြုလိုက်ပါတယ်။အမျိုးသားလွှတ်တော်မှာပီယာစနစ်အပေါ်မဲခွဲဆုံးဖြတ်ခဲ့ကြတဲ့အကြောင်းကိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးအောင်ကြည်ညွန့်ကအခုလိုပြောပါတယ်
။တိုင်းဒေသကြီးနဲ့ရောပြည်နယ်မှာရောတပြေးညီကျင့်သုံးမှုရဲ့သဘောတူမတူလွှတ်တော်ရဲ့သဘောတူညီချက်ကိုယူရတယ်။ကန့်ကွက်တာကဲလို့ NLD ကလည်းကန့်ကွက်တယ်၊တိုင်းရင်းသားပါတီကလည်းတချို့ကအဲတိုင်းရင်းသားပါတီကိုလည်းကန့်ကွက်ကြတယ်။အဲလိုကန့်ကွက်ကြတဲ့အခါကျတော့ဆက်ခလုတ်သုံးပြီးတော့မဲခွဲတယ်မဲခွဲလိုက်တဲ့အခါကျတော့မဲအကြီးတွေရအောင်ရုပ်ကန့်ကွက်တဲ့တွေက24မဲ၊ညာနေမဲ9မဲနဲ့ကျန်တာကတော့ထောက်ခံမဲပေါ့နော်။တက်နဲ့ပြီးခိုင်ချူကသူတို့ဟိုဘက်ကိုထောက်ခံလိုက်တယ်ထောက်ခံလိုက်တာပေါ့နော်အများကြီးက။အဲ့ဒီအရာကဆုံးဖြတ်ချက်ကတော့ဘာလို့လဲဆိုရင် PR စနစ်ကိုတိုင်းဒေသကြီးနဲ့ပြည်နယ်အလုံးကိုတပြေးညီကျင့်သုံးမှုသဘောတူတယ်ဆိုတဲ့ဆုံးဖြတ်ချက်ကြသွားတယ်။အငယ်တို့ကတော့ကန့်ကွက်တယ်အဲ့လိုကန့်ကွက်တဲ့ခါမှာဟိုအငယ်တို့ကတော့တည်ယုံထပြောတယ်အခုလိုကန့်ကွက်တာဟာဟိုဒီအစ်စ်တဲ့ချောင်းလုံးဒီဇိုင်းမမပီယာစနစ်မပြတ်သုံးတင်ဘူးလို့အငယ်တို့ကကန့်ကွက်လာကြတာအခုဒီနေ့ကန့်ကွက်တာတိုင်းဒေသကြီးနဲ့ပြည်နယ်တပြေးညီပြည်ဟိုတပြေးညီကျင့်သုံးရေးမကျင့်သုံးရေးနဲ့မဆိုင်ဘူးပီယာစနစ်ကိုယ်တိုင်၌ကိုမကျင့်သုံးတင်ဘူးလို့ကန့်ကွက်တာလို့ပြောတော်မှာထားတယ
်ပီယာစနစ်မဲချိုးကျကိုစားပြုစနစ်ကိုအသုံးပြုဖို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီရဲ့ကိုယ်စားလှယ်တွေကတင်သွင်းခဲ့တာဖြစ်ပါတယ်အမျိုးသားလွှတ်တော်မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေမှာအသုံးပြုခဲ့တဲ့မဲများသူအနိုင်ရတဲ့ FDPT စနစ်ကနေမဲချိုးချကိုစားပြုစနစ်ကိုပြောင်းလဲကျင့်သုံးဖို့အတည်ပြုထားပြီးဖြစ်တာကြောင့်အခုအခါမှာအမျိုးသားလွှတ်တော်ပြည်နယ်လွှတ်တော်တွေနဲ့တိုင်းဒေသကြီးလွှတ်တော်အားလုံးမှာ PR စနစ်ကိုကျင့်သုံးဖို့အတည်ဖြစ်သွားတာဖြစ်ပါတယ်။အမျိုးသားလွှတ်တော်ရဲ့ဥက္ကဋ္ဌဦးခင်အောင်မြင့်ကတော့ထိုင်းနိုင်ငံကိုဒီအပိုင်းအတွင်းမှာပဲတွားရောက်နေတာမို့အခု PR စနစ်မဲခွဲဆုပ်ဖြတ်မှုကိုဒုတိယလွှတ်တော်ဥက္ကဋ္ဌဥမြငိမ့်ကကြီးကြပ်ခဲ့တာပါမဲချိုးချကိုစားပြုစနစ် PR စနစ်ကိုဒီဇိုင်းမမကန့်ကွက်လာခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD နဲ့တိုင်းရင်းသားပါတီကိုယ်စားလှယ်တွေကတော့ PR စနစ်ဟာအခြေခံဥပဒေနဲ့ညီမညီဆုံးဖြတ်ပေးဖို့အခြေခံဥပဒေခုံရုံးကိုတင်ဖို့ပြင်ဆင်နေကြပါတယ်ရခိုင်မျိုးသားပါတီရဲ့အကြီးအကဲတဦးဖြစ်သူအမျိုးသားလွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်ကတော့အခုလိုပြောပါတယ်
အမျိုးသားလွှတ်တော်ကကော်မရှင်နဲ့ကိုလုပ်ပြီးလို့ကော်မရှင်ကလည်းကျွန်တော်တို့လည်းနှုတ်ဆက်တာပဲလေ။ရှမ်းအမတ်နှုတ်ဆက်တယ်ကျွန်တော်တို့နှုတ်ဆက်တယ်အမျိုးသားဒီမိုကရေစီအချုပ်ကလူပုဂ္ဂိုလ်5ဦးပေါ့နော် MP 5ဦးနှုတ်ဆက်တယ်။အဲကျွန်တော်တို့ပါတီဘက်ကလည်း2ဦးနှုတ်ဆက်တာပေါ့။1နှုတ်ဆက်တယ်စသဖြင့်ပေါ့နော်။တိုင်းဒါလွှတ်တော်ကိုယ်စားလှယ်တွေက PR ကော်မရှင်ကလည်းနှုတ်ဆက်ကြတာပေါ့။ဒါပေမဲ့မျိုးသားလွှတ်တော်အခုထအနေနဲ့ဖြစ်အောင်လုပ်တာပဲလေ။ဒါလည်းဘယ်လိုပဲဖြစ်ဖြစ်ပေါ့နော်။ဖြစ်အောင်လို့လုပ်လာတဲ့သဘောရောက်လာပြီပေါ့။ဒါပေမဲ့အတီလေးပြုရယ်ဆက်သွားမယ်ဆိုရင်အခြေခံဥပဒေနဲ့ရုံညီမှုရှိမရှိဆိုတဲ့ဥစ္စာကအမှန်တန်ရေးကြည့်တာ
။ဟုတ်ကဲ့
။အခြေခံဥပဒေနဲ့ညီနေလို့ခုံရုံးကဆုံးဖြတ်သုံးသပ်ရင်လို့ဖြစ်တဲ့မျိုးပေါ့ဗျ။เนาะဆက်သွားကြပေါ့။ဒါပေမဲ့ခုံရုံးကเนาะဟိုမညီဘူးလို့ဆိုရင်အခုအတီပြုလိုက်တဲ့ဥစ္စာတွေအကုန်လုံးကပစ္စည်းပုံအခြေခံဥပဒေကိုနားမလည်တဲ့သဘောဖြစ်သွားတာပေါ့။
အခုအခြေအနေအရအမျိုးသားလွှတ်တော်တိုင်းဒေသကြီးနဲ့ပြည်နယ်လွှတ်တော်တွေမှာမဲချိုးချကိုစားပြုစနစ်အသုံးပြုလာနိုင်တဲ့အခြေအနေကတော့အခြေခံဥပဒေခုံရုံးရဲ့ဆုံးဖြတ်ချက်ပေါ်မှာသာမူတည်သွားမှာဖြစ်တယ်လို့လည်းဒေါက်တာအီမောင်ကပြောပါရယ်။မကြသေးခင်ရပ်ပိုင်းတွင်ကတော့ပြည်သူ့လွှတ်တော်မှာမဲချိုးချကိုစားပြုစနစ် PR စနစ်အသုံးပြုရေးဆိုတာမှာအခြေခံဥပဒေနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတော့အခြေခံဥပဒေရေးအရာခုံရုံးကဆုံးဖြတ်ခဲ့တာကြောင့်ပြည်သူ့လွှတ်တော်ကတော့ PR စနစ်ကိုရွေးကောက်ပွဲမှာမသုံးဖို့ဆုံးဖြတ်ခဲ့ပါတယ်ရှင်။
မတ်သိန်ဟီထိုင်ရဲ့စူးစီးတင်ပြချက်ပဲဖြစ်ပါတယ်ခုဆက်ပြီးတင်ပြကျင်တာကထိုင်းနိုင်ငံကလူသက်မှုမှာအဆူဆွဲခံနေရတဲ့မြန်မာအလို့သမားတွေရဲ့အရေးပါထိုင်းနိုင်ငံကိုရောက်ရှိနေတဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာထိုင်းဝန်ကြီးချုပ်ထိုင်းလွတ်တော်ထိပ်တန်းခေါင်းဆောင်အနေနဲ့အတူထိုင်းအမျိုးသားလူအခွင့်အရေးကော်မရှင်ထိုင်းရှိနေများကောင်စီတာဝန်ရှိသူတွေနဲ့ဒီကနေ့တွေ့ဆုံပါတယ်ထိုင်းနိုင်ငံကော့တောင်ကျွန်းလူသက်မှုနဲ့ပတ်သက်ပြီးအဆူဆွဲခံအထိမ့်သိမ်းခံထားရတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးအရေးဆွေးနွေးဖို့မြန်မာတန်ရုံအထူးကိုယ်စားလှယ်အဖွဲ့နဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်ဥပဒေပညာရှင်တွေနဲ့မှုကင်းကျွမ်းကျင်သူတွေကိုပါသွားရောက်ကြတာဖြစ်ပါတယ်အသေးစိတ်ကိုမတ်ဆုမွန်ကပြောပြပါမယ်ခင်ဗျာ
ဟုတ်ကဲ့ပါနိုင်ငံတကာကနေစိတ်ဝင်စားပြီးတော့ဟိုးလေးတကြောဖြစ်ခဲ့တဲ့ထိုင်းနိုင်ငံတောင်ပိုင်းကွတ်တောင်ကျွန်းလူသက်မှုစုံစမ်းစစ်ဆေးတွေ့ရှိချက်ကိုထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းရေးအဖွဲ့အစည်းအဝေးခန်းစားမြန်မာသမ္မတဦးသိန်းစိန်စီတင်သွင်းအပြီးအခုလိုအမျိုးသားလွှတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့အထူးကိုယ်စားလှယ်အဖွဲ့ထိုင်းနိုင်ငံကိုတနင်္ဂနွေနေ့ကရောက်ရှိလာတာဖြစ်ပါတယ်အမျိုးသားလွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာနိုဝင်ဘာလ24ရက်နေ့တနင်္လာနေ့မှာထိုင်းဝန်ကြီးချုပ်ပရာယုချန်အိုချာနဲ့တွေ့ဆုံခဲ့တယ်လို့ထိုင်းလွတ်တော်တာဝန်ရှိတဲ့သူတွေထိုင်းမျိုးသားလူခွင့်ကော်မရှင်နဲ့လည်းတွေ့ဆုံခဲ့တဲ့အကြောင်းထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းရေးအဖွဲ့ဝင်ရှေ့နေဦးအောင်မျိုးတန်ကပြောပြပါတယ်
မနေ့ကညရောက်တာပါခင်ဗျ9နာရီကိုဘန်ကောက်က4 season holiday ကိုရောက်ပါတယ်ရောက်ချင်းမဲ့မြန်မာတန်ရုံအထူးခွဲ့တဲ့တနအီတော့တွေ့ပါတယ်ဒီအရက်ပတ်သက်လို့ဗမာပြည်အနေနဲ့အားလုံးလိုအပ်တာတွေကိုပံ့ပိုးကူညီသွားမယ်နောက်ပြီးတော့အာမခံ၆တဲ့ကိစ္စလည်းအားလုံးကူညီပံ့ပိုးသွားမယ်လို့ပြောပါတယ်ဒီနေ့နေ့လယ်ပိုင်းကအကုန်တွေ့ကြပါတယ်မနေ့ပိုင်းမှာမြားဖျားသွားဖူးပြီးတာနဲ့ဝင်ကြီးချုပ်နဲ့လည်းတွေ့ပါတယ်နောက်ခိုင်းထုတ်တော်ဥက္ကဋ္ဌနဲ့တွေ့ကြပါတယ်ကျွန်တော်တို့အထူးတန်ရုံဖွဲ့ရဲ့လူခွင့်ရေးကော်မရှင်ရဲ့နောက်ပြီးတော့ဒီမှာဒီကပုတ်ထားတဲ့ပလာတဲ့အဖွဲ့တွေနဲ့တွေ့ကြပါတယ်
လွတ်တော်ဥက္ကဋ္ဌဦးခင်အောင်မြင့်ဦးဆောင်တဲ့အဖွဲ့မှာပြည်ထောင်စုဝန်ကြီးအပါအဝင်ဥပဒေပညာရှင်တွေမှုကင်းစစ်ဆေးမှုဆိုင်ရာကျွမ်းကျင်ပညာရှင်တွေပါဝင်ပြီးတော့အမှုမှန်ပေါ်ပေါက်နိုင်ရေးထိုင်းနိုင်ငံမြန်မာတန်ရုံအထူးစုံစမ်းရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်သွားကြဖို့ရှိတယ်လို့ဦးအောင်မျိုးတန်ကပြောပါရတယ်
။အဲဒီမှာရှိနေဥပဒေနားလည်လူပါပါတယ်။နောက်တစ်ခါမှုကင်းရေးကျွမ်းကျင်တွေပါလာပါတယ်။ဒါပြင်မှာရခိုင်ကြီးရာအဖွဲ့တွေလည်းပါလာပါတယ်။အဲ့တော့အဲ့လိုပါလာတဲ့အဖွဲ့တွေမှာကျွန်တော်ကပြောတဲ့မှုကင်းကတော့မှုကင်းနဲ့ပတ်သက်တဲ့သူတို့သိလို့တဲ့အချက်ကလေးတွေကိုဟောဖြစ်ပါတယ်ကျွန်တော်တို့မိမြတ်ပါတယ်နောက်တစ်ခါဥပဒေရေးအသမာလေးကလည်းဥပဒေနဲ့ပတ်သက်လို့ကျွန်တော်တို့ရှိတဲ့သူကြားထားတဲ့ဖြစ်သူပြောပါတယ်နောက်ပြီးတော့ဒီရဲ့ပိုင်းတင်းမှာပဲဒီကလေးတွေအမှန်ကန်ချက်ဖို့ပြဌာန်းနဲ့ချက်မယ်ဆိုရင်လည်းသူတို့အဖွဲ့တွေကနေဒီပူးပေါင်းပါဝင်လိုက်ဆောင်ပေးဖို့ဆိုတဲ့စကားကိုလည်းပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့ပမာကြီးကမှတ်တမ်းတင်ထားတဲ့စာအုပ်ခတ်ထားပါတယ်အဲ့စာအုပ်ကိုကျွန်တော်တို့ပေးလိုက်ပါတယ်ဒါနဲ့ပတ်သက်လို့ကျွန်တော်ဘက်ကနေထပ်ပြီးတော့လိုအပ်တာပူတာလိုတာတွေကိုလည်းသူတို့နဲ့ပြန်လဲပြောပါသူတို့နေကလည်းဒီအမှုကိုအစီအမပြအများအားစောင့်ကြည့်နေပါတယ်လိုအပ်တာကိုလည်းတမန်ကြီးအစိုးရအနေနဲ့ပံ့ပိုးကူညီဖို့အားလုံးဆုံးဖြတ်ပြီးသားပါလို့ပြောပါတယ်
မြန်မာလွတ်တော်ကိုယ်စားလှယ်တွေရဲ့အရေးတကြီးအဆိုတင်သွင်းထောက်ခံတောင်းဆိုမှုနဲ့မြန်မာလွတ်တော်ဘက်ကထိုင်းလွတ်တော်တာဝန်ရှိတဲ့သူတွေကိုအမှုမှန်ပေါ်ပေါက်ရေးတရားမျှတစွာစီရင်ဆောင်ရွက်ပေးဖို့တဝင်လွှာပေးဖို့တောင်းဆိုထားခြင်းလည်းဖြစ်ပါတယ်။အခုလိုမျိုးမြန်မာနိုင်ငံဘက်ကအထူးအလေးထားဆောင်ရွက်ပေးနေတဲ့အချိန်လူသက်မှုနဲ့ပတ်သက်ပြီးတော့အကျဉ်းဆောင်ထဲထိန်းသိမ်းခံထားရတဲ့မြန်မာလူသမားနှစ်ဦးရဲ့အမှုအခြေအနေကိုရှေ့နေဦးအောင်မျိုးတန်ကအခုလိုသုံးသပ်ပါတယ်။
အဓိကတော့ဗမာပြည်ဘက်ကဒီအခုနဲ့ပတ်သက်လို့စိတ်ဝင်စားနေတယ်ပြည်သူတွေလည်းစိတ်ဝင်စားနေတယ်ဒီအခုနဲ့ပတ်သက်လို့နှစ်ဖက်အမြင်တွေဆွေးနွေးကြပါတယ်ဒီလူခွင့်ပွဲစီကလည်းသူတို့ဘက်ကအချပူတစ်ချက်နဲ့တက်တိုးလို့ပဲဗမာပြည်ဘက်ကလည်းရရှိတဲ့တင်းမမှုတွေပြီးတော့သူချက်တွေကိုသိလိုတာတွေကိုမေးပြီးတော့ဆွေးနွေးကြပါတယ်ဒီနေ့ကျွန်တော်တို့အောက်လွတ်တော်ဥက္ကဋ္ဌကြီးနောက်တကဝန်ကြီးချုပ်တွေနဲ့တွေ့တွေ့တဲ့အခြေအနေကိုသိရတာကတော့ဒီအခုနဲ့ပတ်သက်လို့ပို့ပြီးတော့ကောင်းမွန်တဲ့အလေးထားတွေရောက်လာတယ်လို့ပဲကျွန်တော်တို့သုံးသပ်ရပါတယ်ခင်ဗျ
ကိုတောင်ကျွန်းကဗီတိရှခီးသွားနှစ်ဦးအသက်ခံရတဲ့အမှုမှာမြန်မာရွှေပြောင်းလူသမားနှစ်ဦးကိုဖမ်းဆီးထိန်းသိမ်းစစ်ဆေးထားစဉ်အတွင်းနှိမ်မနှိမ့်ဆက်မှုတွေရှိခဲ့ပြီးတော့အတင်းအဓမ္မဖြောင်းချက်ပေးဝန်ခံခိုင်းခဲ့တယ်ဆိုတဲ့စွဲချက်တွေကိုဖြေရှင်းပေးဖို့ကိုတောင်ကျွန်းလူသက်မှုကိုကင်တွယ်ဖြေရှင်းနေတဲ့ထိုင်းရဲတပ်ဖွဲ့ဒုတိယရဲချုပ်နဲ့အမှုလိုက်ရဲယာရှိတွေကိုထိုင်းလူခွင့်ရေးကော်မရှင်ကဆင့်ခေါ်ခဲ့ပေမဲ့လာရောက်ဖြေရှင်းချက်ပေးဖို့ပြတ်ကွက်ခဲ့တဲ့အတွက်ထိုင်းလူခွင့်ရေးကော်မရှင်ကနေပြီးတော့ဒုရဲချုပ်နဲ့အမှုလိုက်အရာရှိတွေကိုဖမ်းဆီးဖို့ထိုင်းရဲတပ်ဖွဲ့ရဲချုပ်ကိုစာပေးပို့ထားပါတယ်။တစ်ချိန်တည်းမှာပဲလူသက်မှုကိုအထောက်အထားခိုင်လုံစွာမတင်ပြနိုင်ဘူးဆိုရင်လူသက်မှုစွပ်စွဲချက်နဲ့အထိမ့်သိမ်းခံထားရတဲ့မြန်မာလူသမားနှစ်ဦးရဲ့ချုပ်ရယမန်ပြစ်သွားတဲ့အချိန်မှာတော့တရရှင်လွတ်နိုင်ခြင်းရှိပါ ါတယ်။သူတို့နှစ်ဦးအတွက်မြန်မာတန်ယုံဘက်ကအာမခံရဖို့ကြိုးစားနေတယ်လို့အာမခံရပြီးရင်လည်းထိုင်းနိုင်ငံမြန်မာတန်ယုံရဲ့ထိန်းသိမ်းဆောင်ရှောက်မှုအောက်မှာနေထိုင်ရမှာဖြစ်ပါတယ်။တရားခံအဖြစ်ဆွဆွဲခံထားရတဲ့မြန်မာအလို့သမားတွေဘက်ကအမှုပြီးပြတ်သွားတဲ့အထီးထိုင်းရှင်တွေကထိုင်းနိုင်ငံမြန်မာတန်ယုံအထူးစုံစမ်းစစ်ဆေးရေးအဖွဲ့နဲ့အတူပူးပေါင်းပြီးလိုက်ပါဆောင်ရွက်ပေးမှာဖြစ်ပါတယ်ရှင်။
မဆူမွန်ပြောပြခဲ့တာပါအခုတခါတော့ညဉ့်ညဉ့်ရေးဖြစ်စဉ်အတွက်ဆွေးနွေးပွဲအခြေအနေလည်းကြည့်ရအောင်ပါမြန်မာနိုင်ငံညဉ့်ညဉ့်ရေးဖြစ်စဉ်အပါအဝင်အမျိုးသမီးအခွင့်အရေးစစ်ပီးဒုက္ခသည်အရေးကိစ္စရပ်တွေအတွက်နေဆက်အခြေဆိုင်လူမှုအကျိုးပြုအဖွဲ့အစည်း25ဘွဲ့နဲ့ NCCT လို့ခေါ်တဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးအဖွဲ့တို့ထိုင်းနိုင်ငံမှာပထမအဦးဆုံးချိန်တွေ့ဆုံဆွေးနွေးခဲ့ပြီးဒီကနေ့မှပဲသဘောထားတည်းရဲ့ကြေညာချက်ထုတ်ပြန်ခဲ့ပါတယ်ဒီသတင်းကိုတော့ VOA သတင်းတော့နိုင်ကွန်းအင်ကတင်ပြပါမယ
်။ဟုတ်ကဲ့ပါ။နေစခြေဆိုင်လူထုအကျိုးပြုဖွဲ့စည်း25ဖွဲ့နဲ့ NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့တို့ကနေမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ပါဝင်အမျိုးသမီးခွင့်ရေးစစ်ပြေးဒုက္ခသည်ရေးကိစ္စတွေကိုပထမဆုံးကျင်တွေ့ဆုံခဲ့ပြီးတော့နိုဝင်ဘာ24ရက်နေ့မှာသဘောထားကြေညာချက်ထုတ်ပြန်ခဲ့ပါတယ်။နေစခြေဆိုင်လူထုအကျိုးပြုဖွဲ့နဲ့ NCCT တို့ရဲ့တွေ့ဆုံဆွေးနွေးချက်ကတော့အဖွဲ့ရဲ့ပြောရေးဇုခွင့်ရှိသူလူခွေရမှတ်တမ်းကွန်ရဲ့မြန်မာနိုင်ငံကဥဟန်ကြီးကခုလူပြောပါတယ်
။ဒီနေ့ဖြစ်စဉ်တွေမှာစပြီးတော့ဆွေးနွေးကောင်းဆယ်ပေါ်သွားပြီပေါ့နော်။အဓိကအပြင်စီစဉ်ကြတာတရားမျှတမှုဆိုင်ရာဆိုရင်တော်တော်များများအားလည်ထားပါကတိတ်ကလူခွေချုပ်တော့ခဲ့တဲ့လူတာဝန်ရှိတဲ့လူတွေကိုပုံလုံးတင်တယ်။ပြည်ပရေးယူတယ်ဆိုတဲ့ဟာမျိုးပဲတကယ်ဆိုရင်နားလည်တာ။ကျွန်တော်တို့နိုင်ငံနှစ်ပေါင်း80နီးပါးဖြစ်နေတဲ့ပြည်ချင်းစစ်ကာလအတွင်းမှာဒိုင်းလာဒီသားတွေတက်မှာလူခွေချုပ်တော့ခံရတဲ့လူရှိတယ်။အဲ့ဒီလိုပဲနိုင်ငံရေးတိုက်ပွဲကြောင့်ဒီအဒီယာအန်စီခိုင်းခံတဲ့နိုင်ငံရေးကျင်းပရှိတယ်။ဆိုတော့အဲ့ဒီနိုင်ငံရေးကျင်းပတွေကိုတိုင်းသားဒေသတွေမှာရှိတဲ့လူ့စိတ်ချုပ်ဖောက်ခံရတဲ့လူတွေရဲ့ဘဝပြန်လည်ပြည့်စုံပြူထောင်တဲ့လုပ်ငန်းတွေနောက်ကသူတို့ခံစားကြရတဲ့ဟာတွေအမြင်တွေပြန်ပြီးတော့ဖလှယ်နိုင်ခွင့်နောက်ထပ်အစိုးရကတိုင်းသားဆန္ဒကံစစ်ကြီးတွေကိုဒီလိုမျိုးရပါပေါ့နော်။ဒီလေးစစ်အစင်းမှာလူ့စိတ်ချုပ်ဖောက်ခံရတဲ့လူတွေရဲ့ဘဝကိုအတိမတ်ပြုပြီးလို့ပေါ့နော်။ဒါအားရကြီးကျွန်တော်တို့ပြန်ပြုခဲ့တယ်။နောက်တစ်ခုကထိုင်းနိုင်ငံမှာရှိတဲ့ဒုက္ခသည်တွေကိုနောက်ကဒီတိုက်ပွဲတွေကြောင့်ဒီကင်းထဲမှာလှည့်လည်ချီချနေထားတဲ့ IDP တွေရောပေါ့နော်။ဆိုတော့သူတို့ကိုနေရာချင်းပြန်ပို့မယ်ဆိုရင်လွတ်လပ်စွာမလုပ်ဖို့ပေါ့နော်။နိုင်ငံတကာဆန္ဒဆန္ဒနေနေပြီးဖြစ်ဖို့လို့လေ။အဲ့ဒီဒုက္ခသည်တွေရဲ့သူတို့ဆန္ဒရပြန်လာလို့ဖြစ်နေတယ်။နောက်ကအဲ့လိုပြန်တဲ့အခါမှာပဲသူတို့ရဲ့လုံခြုံရေးကိုအာမခံပေးနိုင်တဲ့အနေအထားမျိုးဖြစ်ဖို့လို့လေ။ဒါလည်းအချက်တွေကျွန်တော်အကြံပြုခဲ့တာ
။ပိုင်းသားဒေသတွေမှာစီရေးပဋိပက္ခမဖြစ်ပွားရလေအောင်အပြစ်ခံရစရေးသဘောတူညီချက်တွေကိုနှစ်ဖက်စလုံးကနေလိုက်နာဖို့အကြံပြုထားတယ်လို့လည်းဥဟန်ကြီးကခုလိုပြောပါတယ
်။ငင်းငင်းဆင်းနေတဲ့ကာလအတွင်းမှာအပြစ်ခံရစရေးလှုပ်ထားပြီးမှအပြစ်ခံရစရေးသဘောတူညီချက်ရထားတဲ့ဒေသတွေမှာအဓိကအဖြစ်တော့တိုက်ပွဲတွေမဖြစ်အောင်နှစ်ဖက်လုံးကအဓိကထားချောင်ရှားနိုင်အောင်ဆင်းနေပြီးမှနှစ်ဖက်လုံးအောင်ပေါ့နော်လိုက်နာတဲ့နဲ့ပြည့်ဝစည်းကမ်းတွေနောက်ကဒီအပြစ်ခံရစရေးသဘောတူညီချက်တွေမှာပါတဲ့အချက်တွေနှစ်ဖက်လုံးကအဓိကလိုက်နာဖို့ဆိုရတဲ့ကျွန်တော်မြင်ပါအားကြောင့်ကျွန်တော်တို့အကြံပြုတဲ့နေရာဒီအပြစ်ခံရစရေးနဲ့လူခွေရေးချင်းတွေကိုကျွန်တော်တို့ကလွတ်လွတ်လပ်လပ်နဲ့စောင့်ကြည့်လေ့လာနိုင်ခွင့်
ဟန်တာကလည်းအခုလိုပြောပါတယ
်အခုလိုနိုင်ငံရေးရဆွေးနွေးနေတဲ့အခါကျတော့တကယ်လို့တနိုင်ငံလုံးပြစ်ခတ်ရဆေးရဖြစ်ပေါ်လာမယ်ဆိုရင်နှစ်ဖက်သဘောတူညီချက်ပေါ်မှာပေါ့အဲ့ဒါကတော့ကျွန်တော်တို့ဒီအဖွဲ့ဝင်အားလုံးကအဲ့ဒီနှစ်ဖက်သဘောတူထားချက်ပေါ်မှာလိုက်နာသွားဖို့ပေါ့အမစူးစူးစည်းစည်းနဲ့စီကန်းရှိရှိနဲ့အားလုံးတူတူညီညီလိုက်နာကျင့်သုံးသွားဖို့ဆိုတဲ့ဟာကိုထိန်းချုပ်နိုင်ဖို့အတွက်လည်းအခုချိန်ဒီမှာတော့အဲ့ဒါနဲ့ကန့်ညီတယ်ကျွန်တော်တို့အဲ့ဒါဥတည်တယ
်နိုဝင်ဘာလ22ရက်နေ့နဲ့23ရက်နေ့ထိုင်းနိုင်ငံမှာကျင်းပခဲ့တဲ့အစည်းအဝေးမှာငြိမ်းချမ်းရေးဖြစ်စဉ်တွေအမျိုးသမီးများပါဝင်မှုအခမ်းအနားသတင်းမီဒီယာကန္တဖွံ့ဖြိုးရေးစီမံကိန်းနဲ့ရင်းနှီးမြှုပ်နှံမှုအခြေအနေလူအခွင့်အရေးနဲ့တရားမျှတမှုကဏ္ဍတို့ကို NCCT နဲ့တွေ့ဆုံဆွေးနွေးတင်ပြနိုင်ခဲ့ပါတယ်အခုလိုနေစခြေစလူထုအကျိုးပြုအဖွဲ့အစည်း25ဖွဲ့နဲ့ NCCT ခေါ်တနင်္ဂနွေလုံးအပြစ်ခတ်ရစရေးဆိုင်ရာညှိနှိုင်းဆောင်ရွက်ရေးဖွဲ့တို့ပရမကျိန်တွေ့ဆုံမှုကနေတိုင်းရင်းသားဒေသငြိမ်းချမ်းရေးအတွက်အထောက်အကူပြုမယ်လို့ယူဆကြောင်းလူခွေရေးမှတ်တမ်းကွန်ရဲ့မြန်မာနိုင်ငံကကိုဟန်ကြီးကနေပြောပါတယ်ခင်ဗျာ
ထိုင်းခြေဆိုင် VOA သတင်းတော့နိုင်ကွန်းအင်ရဲ့သတင်းပေးပို့ချက်ပဲဖြစ်ပါတယ်ခင်ဗျာ VOA ကထုတ်လင်းနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းညင်နေဆိုရင်တော့ VOA email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။မကြခင်မှာအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်တော့မှာပ
ါ။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှနားဆင်နိုင်ပြီး D ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နိုင်ခွဲကနေ၇နိုင်အထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နိုင်အစီအစဉ်ပြီးပြီးချင်းည10နိုင်မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ VOA ရဲ့တနင်္လာနေ့ညပဲအစီအစဉ်လေးကိုည10နာရီအထိလိုင်းနိုမီတာ25kilohertz 1165 line number 32 kilohertz 9239 line number 51 kilohertz 5885တို့ကနေဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုဒုတိယနိုင်ရွယ်အတွင်းမှာစီးပွားရေးကဏ္ဍသက်တမ်းရောင်းသတင်းလွှာဘလော့ဂါတွေပြောသမျှနဲ့အတူသူယုံကြည်ရာကဏ္ဍမှာတော့
ဒါပေမဲ့ကျမတို့နိုင်ငံမှာလူငယ်တွေကြားမှာစာမဖတ်ကြဘူးလူငယ်တွေစာဖတ်တာအားနည်းနေတယ်ဆိုတာကိုသိရပါတယ်လူငယ်တွေစာဖတ်လာအောင်စာကြည့်
ဒေါက်တာယူယူအောင်ရဲ့ယုံကြည်ရာတွေကိုနှားဆင်ရဖို့ရှိပါတယ်အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီခင်ဗျာနှစ်ပေါင်း65နှစ်ကြာမှပထမအဦးဆုံးအကြိမ်ရွေးကောက်ပွဲလုပ်ပြီးကျင်းပတဲ့ရန်ကုန်ဒီကမှာခင်ဗျာမြန်မာနိုင်ငံအတွင်းစီးပွားရေးပြင်ပြောင်းလဲမှုတွေနဲ့အတူ SME လို့ခေါ်တဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းငယ်တွေဖွံ့ဖြိုးတိုးတက်ရေးပြောဆိုဆောင်ရွက်နေတာတွေရှိပါတယ်ဒါပေမဲ့လည်းဒေသတွင်းစီးပွားရေးကျယ်ပြောလာမှုအထူးသဖြင့်အာဆီယံစီးပွားရေးအတိုင်းအဝန်ထူထောင်ရေးကိစ္စတွေဖြစ်လာမယ်ဆိုရင်မြန်မာနိုင်ငံက SME လုပ်ငန်းငယ်တွေဖွံ့ဖြိုးရေးအတွက်စိုးရိမ်စရာအခြေအနေရှိတယ်လို့စီးပွားရေးပညာရှင်ခင်မောင်ညိုဘောဂဗေဒကပြောပါတယ်မြန်မာနိုင်ငံတွင်အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းဖွံ့ဖြိုးမှုအခြေအနေနဲ့ပတ်သက်လို့ခင်မောင်ညိုဘောဂဗေဒကိုကုသညွန့်ဦးကဆက်သွယ်မေးမြန်းထားတာကိုအခုတစ်ပတ်စီးပွားရေးကဏ္ဍမှာနှားဆင်ရပါမယ်
SME လို့ခေါ်တဲ့အသေးစားနဲ့အလတ်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးတိုးတက်ရေးပေါ့နော်မြန်မာနိုင်ငံမှာလက်ရှိစီးပွားရေးပြည်ပြောင်းလဲမှုမှာအဓိကကျတဲ့ဆီပြီးတော့လုံနေကြတာ၊ကင်နေကြတာလေးကျွန်တော်သတိထားမိတယ်ခင်ဗျာအဲ့တော့အခုပြည်ပြောင်းလဲရေးတွေလုပ်ပြီးတဲ့နောက်ပိုင်းပေါ့အထူးဖြစ်ဆွေးရတက်ပြီးတဲ့၃နှစ်တာကာလအတွင်းမှာဒီ SME လို့ခေါ်တဲ့အသေးစားနဲ့အလတ်စားစီးပွားဖွံ့ဖြိုးတိုးတက်မှုတွေဘယ်လောက်တိုင်းတာအထိရှိလာပြီလို့ပြောနိုင်ပါလဲခင်ဗျာ
အပန်းအနေနဲ့တော့ကျေပါလေဟိုတော်တော်လေးအငယ်စားအသေးစားအလတ်စားကိုအဲဒီဒီကလုပ်ပြရမယ်ဆိုတော့အမြင်လေးကတော့တော်တော်လေးကြီးတည်းများရှိလာပါပဲအဲတချို့လဲလာချင်းဝီရရှိရူနီးပညာရရှိရူဆိုပြောဒီနိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့စတင်ဆောင်ရွက်နေတဲ့အနေထားမျိုးတွေလည်းရှိပါတယ်ဒါပေမဲ့ဒီဥပဒေအရပြောရရင်ဒေသလက်စားဥပဒေကိုမထွက်နိုင်သေးဘူးဒေသလက်စားရဲ့အဓိပ္ပာယ်ပြန့်စုချက်ကိုဖွဲ့ထုတ်နိုင်တဲ့အနေထားမှာကိုမရှိသေးဘူးဒါကြာလှပြီပေါ့နော်
ဟုတ်ကဲ့အတိပဲဖွင့်ဆိုခြင်းမဖွင့်နိုင်တေချာမဖွင့်နိုင်ဘူးဆိုတာဘာကြောင့်လဲခင်ဗျဘလူကောလိပ်ဂျက်တွေရှိနိုင်လို့လဲ
ဟိုဘက်တုန်းကတော့ဒီသမောက်မဥပဒေမှာတမျိုးပေါ့လေဥပဒေဒီ၃လေးခုမှာ၃လေးမျိုးတွေအဖွင့်ဆိုထားတာတွေရှိတယ်အဓိကအထင်တော့၃မျိုးလောက်ကွဲတာပေါ့လေတချို့ကတော့လုပ်သားဝိအပေါ်မှာမူတည်ပြီးတတ်မှတ်တာအဲတချို့ကတော့၃နဲ့ horse power လို့ပေါ့နော်အဲ့ဒီအပေါ်မှာတတ်မှတ်တာစသဖြင့်အဲ့ဒါတွေအမျိုးမျိုးကွဲပြားနေတယ်အဲ့ဒီအမျိုးမျိုးကွဲပြားနေတာတွေကဒဇူရီပေါင်းမှုလုပ်နေတယ်အဲ့လိုပဲနားလဲပါလေ
ဟုတ်ကဲ့ဒါဥပဒေတစ်ပိုင်းပေါ့နော်အစိုးရအနေနဲ့ကောဒီ SME ကဏ္ဍတိုးတက်ဖွံ့ဖြိုးရေးအတွက်သူတို့လုပ်နေပါပြီလို့တော့ပြောပါရခင်ဗျာတကယ်ပဲဘယ်လောက်ထိတိုင်းတာလှုပ်ဆောင်နေပါလဲန
ှစ်ခုရတကယ်တမ်းကတော့ကျွန်တော်တို့စီမားဒီအသေးစားလက်စားတွေကတော်တော်လေးဟိုလုပ်ငန်းကြီးတွေနဲ့ဆိုင်သူကအရေးတွေအချင်းတော်တော်လေးများတယ်လို့ဆိုနိုင်ပါတယ်ဒါပေမဲ့လည်းအိန္ဒိယနိုင်ငံတွေနဲ့ရှင်လိုက်တဲ့ခါကျတော့ဒီအသေးစားလက်စားလုပ်ငန်းတွေကမထိုင်းရဲ့ခုနှစ်ပုံးတကုံနောက်ပဲရှိရဲ့အဲ့တော့ရှိတဲ့အသေးစားလက်စားတွေတိုးတက်အောင်လုပ်ဖို့ရယ်နော်ဒီအသေးစားလက်စားတွေကနေပြီးတော့အကူအကူကိုလုပ်ငန်းမဲ့ဖြစ်ဖြစ်သူများကိုအလုပ်ကင်ပေးနိုင်တဲ့လုပ်ငန်းမဲ့ဖြစ်ဖြစ်အဲ့ဒါဒီတိုးတက်အောင်ကတော်တော်ရေးရှိလုပ်ရမယ့်ကိစ္စဖြစ်ပါတယ
်ဒါပေမဲ့နိုင်ငံတကာကတော့အခုတချို့နိုင်ငံတကာအကူအညီတွေမှာ SME ကဏ္ဍတိုးတက်ရေးဆိုပြီးတော့တို့နည်းပညာအကူအညီချင်းွေအကူအညီဒီလိုဟာတွေစလုပ်နေပြီလို့ပြောပါရယ်ခင်ဗျာအဲ့ဒါလုံလောက်တဲ့အတိုင်းတာမဖြစ်သေးဘူးလားထိရောက်မှုတော့ရှိရလ
ားအဲမိတ်ဆက်တဲ့သဘောလောက်လို့ပဲပြောမှာပါတကယ်တမ်းကဟိုတနိုင်ငံလုံးကြီးရဲ့လုပ်ငန်းနဲ့ဆက်လို့ချင်းတို့စနဲ့တို့လုပ်နေတဲ့လုပ်ငန်းမှာ GI set တို့ပါလို့လို့ပေါ့လေတို့လုပ်နေတဲ့လုပ်ငန်းတွေကခက်နေနေပဲရှိပါသေးတယ်သိပြကားပါမဖြစ်သေးပါဘူး
အခုမြန်မာနိုင်ငံစီးပွားရေးမှာခြုံပြီးပြောမယ်ဆိုရင်တော့တချို့အကဲခတ်တာကဒီခရိုနီစီးပွားရေးပေါ့နော်ပြောမယ်ဆိုရင်တော့ဒီစီးပွားရေးကကြီးစိုးနေတဲ့အခါကျတော့အဆက်မီဖွံ့ဖြိုးတိုးတက်ရေးမှာဒါကအနှောက်အယှက်ဖြစ်နိုင်လား
တိုင်းတာတစ်ခုဒီပဲယူဆပါတယ်ဘာဖြစ်လို့လဲဆိုတော့ဒီအသေးစားလက်စားလေးတွေလုပ်နေလုပ်ငန်းတွေကဒီလုပ်ငန်းကြီးတွေအများဖြင့်တော့စိတ်ဝင်စားပါဘူးစိတ်ဝင်စားဘူးဒီအသေးစားလက်စားလုပ်ငန်းလေးတွေသဘောအရကိုကတော့ဒါပိုင်းတိုင်းလုံးနဲ့လုပ်ငန်းလေးတွေကုစည်းပြက်ကလေးနဲ့ကုပေါ့ဒီဝါမွားလေးတွေပါပဲအဲ့တိတ်ပြီးအများလက်ကြီးကြီးမမရနိုင်တဲ့လုပ်ငန်းမျိုးလေးတွေမဟုတ်ပါဘူးအဲ့တော့ဟိုလုပ်ငန်းကြီးတွေကြီးစိုးလို့ဆိုတဲ့ဟာကြီးစိုးလို့ဒါလေးမတက်နိုင်ဘူးဆိုတော့တစိတ်တည်းတည်းပဲမှန်ပါတယ
်ဒီမြန်မာနိုင်ငံမှာလက်တလောရှိနေတဲ့ SME လုပ်ငန်းတော်များများကဘယ်လိုလုပ်ငန်းတွေများလဲခင်ဗျာ
တော့စားပောက်ကုန်လိုလုပ်ငန်းမျိုးလေးတွေဝန်ဆောင်မှုဆိုလဲအပေးလေးတွေပါအရင်းကြီးလေးတိတ်များများစားစားမလို့လေအဲ့တော့ကျေတို့ရဲ့ဈေးကလည်းကတ်ကျင်းနေမှာပဲဟိုကိုမျိုးနယ်လောက်ကိုရက်ွက်လောက်တလောက်လောက်ခါလေးတွေများပါလေ။နည်းနည်းကြီးလာရင်တော့အဲတမျိုးနယ်စာလောက်ပါတော့ပေါ့လေ။တို့ရဲ့ဈေးကလည်းတိတ်ကြီးကြီးမရှိပါဘူး။တချို့လုံးတနိုင်ငံလုံးကိုဖြန့်ကျက်နိုင်တဲ့အသေးစားလက်စားတောင်မှအဲ့မြန်မာစာမရှိပါဘူး။စားတော့ကုန်လုပ်ငန်းတွေကတော့အများကြီးဖြစ်ပါလိမ့်မယ
်။ဟုတ်ကဲ့ဥပဒေတရက်ထွက်လာမယ်ဆိုရင်ဥပဒေအရဒီ SME လုပ်ငန်းတွေဖွံ့ဖြိုးဖို့အတွက် SME လုပ်ငန်းရှင်တွေလုပ်ငန်းရပ်တွေကိုအကောက်အကွယ်ပေးဖို့ဘာတွေများလိုအပ်ပါလဲခင်ဗျ။
ခုဒီမှာတော့ဒီအသေးစားလက်စားလေးကိုလည်းအကာအကွယ်ပေးနိုင်တဲ့အလားအလာနည်းပါတယ်။ဘာဖြစ်လို့ဆိုတော့အာဆီယံစီးပွားရေးဝန်ဝိုင်းလို့ပြောလို့ဆိုတဲ့ဟာတွေကအဲမတားရဘူးမဆီရဘူးအကုန်လုံးကိုတည်ငြိမ်ခွင့်ပေးရမယ်ဆိုတော့အဲသဘောလေးတွေပါလာတဲ့ခါကျတော့ဒေတာလိုက်ပြီးပေါင်းဆောင်ရတဲ့ခါမှာငွေစားအသေးစားလက်စားလေးတွေကဒုက္ခရောက်ဖို့ပိုများပါတယ
်။လက်ရှိ SME လုပ်ငန်းတွေနဲ့ပတ်သက်လို့ခုနအကြက်တဲတွေအခက်ခဲတွေလက်တတော်ရှိနေဘာတွေအချက်တွေများတွေ့ရပါလဲခင်ဗျ။
အများဖြင့်ကတော့လျှက်စစ်ကစားပြောကြတာပေါ့ဗျာ။လျှက်စစ်ပြည်ပြည်စုံစုံမရဘူး။နောက်တစ်ခါလိုအပ်တဲ့ချင်းငွေတွေအရင်းကြီးတွေမရဘူး။နောက်တစ်ခါလိုအပ်တဲ့နည်းပညာပေါ့။နည်းပညာလည်းတိတ်အမြင်မှမဟုတ်ပါဘူး။အခုတော့လာတဲ့ဖွဲ့စည်းတွေမှာတော့နည်းပညာပေးဖို့ဆိုတဲ့ဟာလေးပါလာ။နောက်တစ်ခါဈေးကွက်ကလည်းကျေကျေတွေးမှရှိဘူး။ရှိတဲ့ဈေးကွက်ကလည်းပျောက်သွားတာလို့ပါသွားတာလို့ပေါ့။ဒါမျိုးတွေကျင်သွားတာပေါ့နော်။
ခုနပြောနေတဲ့အကြက်တဲတွေကြားကပဲမြန်မာနိုင်ငံမှာဒီအသေးစားလက်စားစီးပွားရေးလုပ်ငန်းတွေဖွံ့ဖြိုးလာနိုင်တဲ့ဖွံ့ဖြိုးလာဖို့ရှိတဲ့အရေးရောအနေထားဘယ်လောက်ထိခိုင်ခံ့မှာရှိပါလဲခင်ဗျာ
စီးပွားရေးအာဆီယံစီးပွားရေးဝန်ဟင်းရှုလို့ပြောရင်တော့တို့ကထိခိုက်ဖို့ပုံများတယ်ဒိတ်ဖွံ့ဖြိုးလာဖို့တိတ်ပြောမရှိဘူးအဲအခုရှင်သန်မှုတောင်မှနော်နည်းနည်းလေးခက်တယ်ဖွံ့ဖြိုးဖို့လည်းရှင်သန်မှုတောင်မှဟိုခက်တယ်လို့မြင်ပါတယ်အခုခါတိုင်းကပြည်တွင်းကအသေးစားလက်စားချင်းချင်းပြန်ရတယ်အသေးစားနဲ့ကြီးစားနဲ့ပြန်ရတယ်ပေါ့နော်အခုကတော့အာဆီယံရဲ့အသေးစားလက်စားတွေကြီးစားတွေနဲ့ပါပြန်ရမယ်အဲ့တော့ကိုစီယာအသေးစားလက်စားဆိုတာတကယ်တည်တည်လေးတွေအဲအိမီဂျီနိုင်ငံတွေအာဆီယံရဲ့အသေးစားလက်စားဆိုတာကိုယ်လည်းအများကြီးကြီးရဲ့လုပ်ငန်းတွေပဲအဲ့ဒါတွေနဲ့ရှင်နိုင်မှုကဘယ်လိုမှရှင်နိုင်တဲ့အခြေအနေမရှိဘူးလို့မြင်ပါတယ
်ဘယ်နေရာမှာမရှင်နိုင်လဲခင်ဗျအရေးချင်းရပြောမယ်ဆိုရင်လားဒါမှမဟုတ်တခြားဘလူးနဲ့
ဆုံးမဲ့အရင်းအမြစ်ရရှိတာကစပြောရမယ်နောက်တစ်ခါနည်းပညာလည်းပြောရမယ်အဲဒီကဘူးပြန်ပြနိုင်တဲ့အတိုင်းဒါပေါ့နော်အခုဆိုရင်မြန်မာနိုင်ငံကိုအိန္ဒိယနိုင်ငံတွေကနေပြီးတော့ပစ္စည်းတွေပါလေရောက်လာပြီအဲတော့အဲ့ဒါတွေဆိုရင်ဒါပြည်တွင်းကလုပ်ငန်းတွေကဘယ်လိုမှသူတို့နေမရှင်းနိုင်ဘူးအခုနောက်တစ်ခုကဒီမိသက်တဲ့တာရကတစ်ခုကတော့ဥမာသတင်းကျွမှလည်းလောက်ကြတဲ့ဟိုကလေးကစားစရာလေးတွေပါလေနောက်သတင်းကျွတို့တကောင်းတိုင်းတို့အဲကြံတို့ပေါ့လေအဲ့မှာလောက်ကြတဲ့ကလေးကစားစရာလေးတွေပါလေရအစအခုတရုတ်ကပစ္စည်းတို့နော်တခြားနိုင်ငံပစ္စည်းတို့ဝင်လာတဲ့ခါကျပြည်တွင်းကလက်မှုလုပ်ငန်းလေးတွေအသေးစားလက်စားလေးတွေနေတော့ရည်ရည်ကိုခက်ပါတ
ယ်မြန်မာနိုင်ငံကစီးပွားရေးပြုပြင်ပြောင်းလဲမှုတွေစလုပ်ခါစားဖွံ့ဖြိုးဖို့ကြိုးစားတဆူခါစားအခြေအနေမျိုးမှာခုနကဥက္ကမောင်ညိုပြောသွားတဲ့အထက်မှာ SME ရဲ့အခြေအနေမကောင်းဘူးဆိုလို့ရှိရင်တကယ်တမ်းစီးပွားဖွံ့ဖြိုးဖို့အတွက်တော့သွားပြီးတော့ထိခိုက်နိုင်လား
စီးပွားရေးဖွံ့ဖြိုးတိုးတက်မှုကနှစ်ပိုင်းပေါ့နော်အားလုံးဟိုတိုင်းပြည်အနေနဲ့ပေါ့ GDP အနေနဲ့တိုးတက်တာမျိုးပေါ့နောက်တစ်ခုကခုလည်းပြောပြောနေ inclusive ပေါ့အများပါဝင်တဲ့အများတက်ဆိုင်တဲ့စီးပွားရေးတိုးတက်မှုပေါ့အဲ့တော့ဘေးစားလက်စားလေးတွေမပါသေးဘူးဆိုရင်ကတော့အများနဲ့တက်ဆိုင်တဲ့စီးပွားရေးတိုးတက်မှုတော့ဖြစ်မှာမဟုတ်ဘူးစီးပွားရေးတိုးတက်မှုဆိုတာတော့ရာကောင်းရနိုင်တယ်သို့တော်လည်းအများနဲ့တက်ဆိုင်တဲ့ကြေကြေပြန့်ပြန့်စီးပွားရေးတိုးတက်မှုမျိုးတော့ဖြစ်မှာမဟုတ်ပါဘူ
းကိုသားညွန့်ဦးတင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ရပြီးမတ်ဆူမြတ်မွန်တင်ဆက်မဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်နိုင်ပါပြီ
။ကိုသားညူပစ္စည်းတစ်ခုခုဝယ်ရမယ်ဆိုရင်လေ online ပေါ်မှာအရင်ကြိုကြည့်လားရှင်
။ကြည့်တော့ဗျာအဲ့ဒီပစ္စည်းရဲ့ရွယ်စားကဘလို့လဲဈေးဘလောက်ရှိလဲဘယ်ဆိုင်မှာရတယ်လဲဆိုတာမျိုးကိုအရင်ကြိုပြီးတော့လေ့လာရတာပေါ့မတ်ဆူမြတ်မွန်။ အထူးသဖြင့်ဆိုင်ထဲရောက်နေတဲ့အချိန်မှာအဲ့ဒီပစ္စည်းအကြောင်းအသေးစိတ်ပိုသိကျင်နေဆိုရင်ကျွန်တော် mobile phone နဲ့ internet မှာရှာကြည့်လိုက်တာပဲ
အဲ့ဒါကြောင့်လူတွေဈေးဝယ်တဲ့နေရာမှာ internet online ကိုပို့ပြီးတော့အားကိုးလာကြပြီလို့ Google ရဲ့နောက်ဆုံးစစ်တမ်းတစ်ခုကပြောတာပေါ့လက်ကင် smartphone တွေကလူတွေရဲ့နေ့စဉ်သုံးမရှိမဖြစ်ပစ္စည်းတစ်ခုဖြစ်နေပြီဆိုတာကိုလည်းအဲ့ဒီစစ်တမ်းကထပ်ပြလိုက်တာပဲရှင်
အခုအမေရိကမှာ online shopping ကိုလည်းတရင်ချင်းချင်းလုပ်နေကြတော့ smartphone တွေရဲ့အခန်းကလည်းရေးပါလာတယ်။နောက်လွယ်လွယ် online ပေါ်ကိုတက်ဝယ်လို့လည်းရနေတာမဟုတ်လားဗျ။ဘယ်ချိန်မှမဆိုလူတွေဈေးဝယ်နိုင်အောင်လို့လက်ကင် phone တွေကလုပ်ပေးနေတာလို့ blog တစ်ခုမှရေးပါတယ
်။အဓိကကတော့အဆင်ပြေတာ哦။ကျွန်တော်ဆိုဟင်းချက်တဲ့ပစ္စည်းအားအစားလိုသမျှတော်တော်များများ online ပေါ်မှာပဲဝယ်လိုက်တာပဲရှင်။ Google ရဲ့စစ်တမ်းထဲမှာလည်းအဲ့ဒါကိုပဲပြောထားတယ်လေ။ဈေးဆိုင်ကြီးတွေကဖွင့်နေပိတ်တဲ့အချိန်ရှိပေမဲ့online ပေါ်ကဆိုင်တွေကတော့24နာရီလုံးတရက်မှမပိတ်တော့ဈေးဝယ်တဲ့သူတွေကအဲ့ဒါကိုအကျိုးရှိရှိအသုံးချတာပဲတဲ့သူစစ်တမ်းအရဆိုရင် online shopping လုပ်တဲ့ American 3ပုံတစ်ပုံကည10နာရီကနေမနေ့4နာရီကြာ Google မှာဝယ်ခြင်းတဲ့ပစ္စည်းကိုရှာကြပစ္စည်းအကြောင်းလေ့လာကြတယ်တဲ့
America မှာတယောက်နဲ့တယောက်လက်ဆောင်ပြီးတတ်ကြတဲ့ကာလဒီမှာပြောကြသလိုဆိုရှင်ဒီ holiday season ကာလအတွက်ဈေးဝယ်သူတွေရဲ့အပြုအမူကို Google ကလေ့လာခဲ့တာမဟုတ်လားဗျအဲ့စတန်ကိုခြေခံပြီးတော့လက်ကင် smartphone တွေ internet တွေကဈေးဝယ်သူတွေရဲ့ဈေးဝယ်ပုံဝင်နည်းကိုပြောင်းလဲသွားစေတယ်လို့ blog တွေ online ဆောင်မတွေကရေးနေကြတယ်လေ။
တိတ်သေးကြတာပေါ့ October လကုန်လောက်ကနေပြီးတော့၈နှစ်ဆန်းလောက်ထိဒီ holiday season ကာလ Google ရဲ့ holiday shopper intentions စတန်မှာပစ္စည်းတစ်ခုခုဝယ်တော့မယ်ဆိုရင်ဝယ်မဲ့သူတွေကအဲ့ဒီပစ္စည်းအကြောင်းကို online website အနည်းဆုံး၁၀ခုကျော်မှလေ့လာဖတ်ပြီးတော့မှဝယ်မဝယ်ဆိုတာကိုဆုံးဖြတ်တာတဲ့။2010ခုနှစ်တုန်းကဈေးဝယ်သူတွေကဝယ်ခြင်းနဲ့ပစ္စည်းနဲ့ပတ်သက်ပြီးတော့ online ပေါ်မှာရေးထားတဲ့အကြောင်း၅မျိုးလောက်ကိုပဲအရင်ကြိုပြီးတော့ဖတ်ကြည့်ကြတယ်။2013ခုနှစ်ရောက်လာတော့ online post အနည်းဆုံး12ခုလောက်ကိုနှိုင်းယှဉ်ပြီးတော့ကြည့်ကြတယ်တဲ့
။အိမ်လုံးဗီဒီယိုတွေကြည့်နိုင်တဲ့ YouTube website တို့နောက်သူများတွေတင်ထားတဲ့ဓာတ်ပုံတွေကိုကြည့်လို့ရတဲ့ Pinterest website တို့ကလည်းဈေးဝယ်သူတွေအတွက်တော့ကိုအထောက်အကူဖြစ်တယ်ဆိုပဲဗျ။ Google စတန်ရဈေးဝယ်သူ၄ပုံတပုံက YouTube ဗီဒီယိုတွေကိုလေ့လာကြတယ်တဲ့။
YouTube ပေါ်မှာ haul video တွေကိုကြည့်ကြတာပါ haul video ဆိုတာဒီဝယ်လာတဲ့ပစ္စည်းကိုဘူးတွေဘုံတွေအထုပ်တွေတွေကနေပြီးတော့မကွဲမချမပြည့်အောင်လို့ဘလို့ထုပ်တွေကစပြီးတော့ဘယ်ပစ္စည်းရဲ့အရေးအသွေးအရွယ်အစားကတော့ဖြင့်ဘလောက်ဈေးကတော့ဖြင့်ဘလောက်ဘလို့နေရာတွေမှာသုံးရတာအဆင်အပြေဆုံးအဲ့ဒါတွေကိုရိုက်ပြထားတဲ့ video တွေပါ YouTube ပေါ်ကအဲ့လို haul video တွေနောက်ဓာတ်ပုံနဲ့ရိုက်ပြထားတဲ့ Pinterest လူမှုကွန်ရက်စာမျက်နှာတွေက online ဈေးဝယ်သူတွေအတွက် window display တွေလို့ဖြစ်နေတယ်လို့ Google ရဲ့ blog ပေါ်မှာရေးထားတာပါ
online ပေါ်မှာဈေးဝယ်တဲ့သူမပြောနဲ့ဈေးဆိုင်တဲ့ရောက်နေကြတဲ့ဈေးဝယ်ကြတဲ့သူတွေကတော့မှအဲ့လိုမျိုးဗီဒီယိုတွေကိုကြည့်ကြတာဗျကျွန်တော်လည်းအပေါဝင်ပေါ့နောက်ဆိုင်ထဲမှာကုလိုချင်တဲ့ပစ္စည်းတစ်ခုကိုချက်ချင်းဝယ်လိုက်မဲ့စားဒီပစ္စည်းကတကယ်ပဲအလုပ်ဖြစ်ရလားတခြားသူတွေတုံးတာရောဘလို့လဲဆိုတာကို mobile phone နဲ့ online မှာကြည့်လိုက်တာပဲ
အဲ့ဒါဆိုရင်တော့ကိုသားညုံက American 85ရာခိုင်နှုန်းထဲမှာပါတာပေါ့ဘာလို့လဲဆိုတော့ဒီ Google ရဲ့စစ်တမ်းမှာဈေးဝယ်တဲ့သူ85ရာခိုင်နှုန်းကဆိုင်ထဲရောက်နေတဲ့အချိန်မှာတော့မှဝယ်ခြင်းနဲ့ပစ္စည်းနဲ့ပတ်သက်တဲ့အကြောင်းကိုလက်ကင်ဖုန်းသုံးပြီးတော့ online ပေါ်မှာလေ့လာကြတာတွေ့ရပါတယ်တဲ့အဲ့ဒါကြောင့် AdWorks ဆိုတဲ့ blog မှာလူတွေကလက်ကင်ဖုန်းတွေကိုကိုယ့်အတွက်ဈေးကူဝယ်ပေးသူလို့သဘောထားလာကြတယ်လို့ရေးပါတယ်အရင်ကဆိုရင်ဈေးဆိုင်ရအယောင်းဝန်ထမ်းတွေကိုဒီကုန်ပစ္စည်းအကြောင်းကိုမေးခဲ့ကြပေမဲ့လည်းအခုတော့ဈေးဝယ်တဲ့သူတွေကအယောင်းဝန်ထမ်းတွေကိုမမေးတော့ဘဲနဲ့သူတို့ရဲ့လက်ကင်ဖုန်းတွေကိုမေးလာကြတယ်လို့ရေးပြထားတာပါ
အဲ့လိုမျိုးဝယ်သူတွေဘက်က online ကိုအားကိုးလာကြတော့ဈေးအောင်သူတွေဘက်ကလည်းသူတို့ပစ္စည်းနဲ့ပတ်သက်ပြီးတော့ online ပေါ်မှာပဲအချက်လက်တွေပြည့်စုံအောင်တင်ပြဖို့လိုအပ်လာတယ်လို့ Business News Daily online ဆောင်မကထောက်ပြပါရတယ်။ Google ရဲ့လက်လီအယောင်းလုပ်ငန်းဆိုင်ရာ Director Julie Kruger ကတော့ဘယ်လိုပြောလဲဆိုတော့ဝယ်သူတွေဘက်ကကုန်ပစ္စည်းနဲ့ပတ်သက်လို့အရင်ကထက်ပိုပြီးတော့သိနေကြတယ်။အယောင်းဝယ်ကဈေးဆိုင်တွေရဲ့အပြင်ဘက်မှာဖြစ်နေကြတယ်ဆိုပြီးပြောတာကိုဆောင်မထဲမှာကိုးကားရေးပါရတယ်
။ Google Shopping ရဲ့ Director Finit Bush ကလည်းလက်လီအယောင်းဆိုင်တွေဘက်ကကုန်ပစ္စည်းတွေနဲ့ပတ်သက်လို့ပြည့်ပြည့်စုံစုံတိတိကျကျအချက်အလက်တွေကိုသူတို့ရဲ့ website တွေပေါ်မှာဖော်ပြဖို့အတွက်ကအင်မတန်မှအရေးကြီးလာပြီလို့ပြောထားပါတယ်။ကိုယ့်ရဲ့ဆိုင်ကိုဝယ်သူတွေလာအောင်ဆွဲဆောင်ဖို့အရေးကြီးပေမဲ့ဈေးဝယ်သူတွေသိကျင်တဲ့အကြောင်းအရာတွေကို online ပေါ်မှာဖော်ပြပေးမထားဘူးဆိုရင်နောက်ောက်ကျသွားမှာပဲတဲ့။လူတွေကအချက်အလက်ပြည့်ပြည့်စုံစုံဖော်ပြထားတဲ့ site ကနေဝယ်သွားမှာပဲလို့ပြောပါတယ်။
smartphone တွေကအိတ်ဆောင်ကွန်ပျူတာအသေးစားလေးတွေဖြစ်နေတာရောနောက်မြန်နှုန်းမြင့် wifi internet ကိုလွယ်လွယ်ချိတ်ဆက်နိုင်ကြတာကြောင့်ပါလူတွေကပစ္စည်းဝယ်ဖို့ online website တွေကိုအားထားလာကြတာဗျလက်ဖျားလေးနဲ့တစ်ချက်တွေ့လိုက်တာနဲ့ကိုယ်ဝေခြင်းနဲ့ပစ္စည်းအကြောင်းဘယ်ဆိုင်မျိုးကဈေးပိုတက်တာလဲဆိုတာကိုသိနိုင်ကြတော့အယောင်းဆိုင်တွေဘက်က online ရဲ့အစွမ်းကိုလျှော့ပြီးတော့တွက်လို့မရတော့ပါဘူးလို့ Washington Post သတင်းစာကြီးရဲ့ online ဆောင်းပါးတစ်ခုမှလည်းရေးပါတယ်သူများနဲ့မတူတဲ့ဝန်ဆောင်မှုမျိုးကိုပေးနိုင်ဖို့လိုတဲ့တစ်ချိန်ထဲမှာပဲအယောင်းဆိုင်တွေစီကိုလာကြတဲ့သူတွေကိုလည်းမမေ့နိုင်တဲ့အတွေ့အကြုံမျိုးရသွားစေဖို့ဆွဲဆောင်မှုလိုတယ်ဆိုပြီးတော့ရေးသားထားပါတယ်
။ဒီမှာ online ကနေဈေးဝယ်လိုက်တဲ့ဆိုရင်ကိုယ်ဝယ်လိုက်တဲ့ပစ္စည်းအပေါ်စိတ်ကြေနပ်မှုဘလောက်ရှိသလဲဆိုတာကိုဆိုင်တော်များများကစစ်တမ်းကောက်ကြတာသတိထားမိတယ်ရှင်။ အစတုန်းကတော့ရှုပ်ရှုပ်ချက်ချက်လို့သဘောထားမိပေမဲ့လည်းနောက်ကျတော့ကိုကိုရိုင်းကလည်းပစ္စည်းဝယ်လို့ရှိရင်ဒီအရင်ဝယ်သုံးထားတဲ့သူတွေရဲ့အတွေ့အကြုံကဘယ်လိုမျိုးလဲဆိုတာကိုအဲ့ဒီ review တွေမှာသွားဖတ်ပြီးတော့ဒီလိုလောက်တာဟာတခြားသူတွေအတွက်လည်းအသုံးဝင်တာပဲလို့တွေးလာမိပါတယ်။သိချင်သမျှကိုလွယ်လွယ်ကူကူသိအောင်လုပ်ပေးနေတဲ့ digital kit ကြီးမှာဒီကိုယ့်ရဲ့ကုန်ပစ္စည်းအပေါ်ထင်မြင်ချက်တစ်ခုကို online ပေါ်မှာမျှဝေလိုက်တာကမိုင်းထောင်တောင်းချီဝေးတဲ့နေရာမှာရှိနေတဲ့သူတွေအတွက်ကိုပါအသုံးဝင်နိုင်ပါတယ်။အင်တာနက်ရဲ့အစွမ်းတစ်ခုလို့ပြောရင်လည်းမှားမယ်မထင်ပါဘူးရှင
်။မန်းစမြန်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ။သောရရှင်များခင်ဗျာ။ပြည်ပနိုင်ငံဒီမှာရောက်နေကြတဲ့မြန်မာနိုင်ငံသားတွေကြီးရောပြန်ပြီးစီးပွားရေးလှုပ်ကြတဲ့နေရာမှာဘယ်လိုအခက်အခဲတွေရင်ဆိုင်နေရပါသလဲ။ပြည်ရင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာအလို့အကန့်အခွင့်အလမ်းတွေပေါ်ပေါက်လာစေမဲ့တပိုင်းတနိုင်စီးပွားရေးလုပ်ငန်းလှုပ်ဆောင်လို့သူပြည်တော်ပြန်မြန်မာနိုင်ငံသားတွေအတွက်နိုင်ငံတော်အစိုးရကဘယ်လိုအကူအညီတွေပေးနေပါသလဲဘယ်လိုအကူအညီတွေပေးဖို့လိုအပ်နေပါသလဲဆိုတာတွေကိုအင်္ဂါညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်။ကျွန်တော်တို့ VOA ရဲ့ဖုန်းနံပါတ်က1-239-382-9554ဖြစ်ပြီး fax နံပါတ်ကတော့1-239-382-9552ဖြစ်ပါတယ်။ကိုယ်တိုင်ပါဝင်မဆွေးနွေးနိုင်သူတွေအနေနဲ့လဲဆွေးနွေးလိုတဲ့အကြောင်းအရာတွေကို MP3 အသံဖိုင်နဲ့ဖြစ်စေ email နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ။ခုတစ်ခါတော့မအေးတန်တာကြောတင်ဆက်မဲ့တက်တန့်ရောင်သတင်းလွှာကိုနားဆင်နိုင်ပါပြီ။
မင်္ဂလာပါရှင်အားလုံးဆိတ်လိုက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တက်ရောင်သတင်းလာမှာတော့ YouTube အဖွဲ့ကဘိုနိုလိုက်ပါလာတဲ့လေမြန်ပါများဖြစ်လို့သူအသက်အန္တရာယ်နဲ့နှီးသွားခဲ့ရတာပါလေအမေရိကန်အမျိုးသားထောက်လှမ်းရေးအဖွဲ့က Edward Snowden အကြောင်းရိုက်ကူးမဲ့ရုပ်ရှင်ကဒီလိုမျိုးကမ္ဘာတစ်လောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးကြပါမယ်အမေရိကန်ဆိုရရဲ့လှုပ်ဝဲထောက်လှမ်းရေးအစီအစဉ်တွေကိုလူသိရှင်ကြောင်ဖွင့်ချခဲ့တဲ့အမေရိကန်အမျိုးသားထောက်လှမ်းရေးအေဂျင်စီ Contractor ဟောင်း Edward Snowden အကြောင်းကို Oliver Stone ညွန်ကြားရိုက်ကူးမဲ့ရုပ်ရှင်ထဲမှာ Joseph Gordon Levitt က Edward Snowden နေရာမှာတရုပ်ဆောင်မှာပါမင်းသား Gordon Levitt က Don John ဇာတ်ကားမှာတရုပ်ဆောင်ခဲ့ပြီးတော့ Director အဖြစ်နဲ့စကားတော်တော်များများကိုကိုယ်တိုင်ရိုက်ကူးခဲ့တာပါတခြားနာမည်ကျော်ရုပ်ရှင်ကားတွေဖြစ်တဲ့ Lincoln The Dark Knight Rises နဲ့ Inception ကားတွေမှာလည်းတရုပ်ဆောင်ခဲ့ပါတယ်နာမည်ပေးရသေးတဲ့အခု Snowden အကြောင်းရိုက်ကူးမဲ့ရုပ်ရှင်ကိုတော့ဇန်နဝါရီလထဲမှာမြို့နယ်မှာထုတ်လုပ်မှာဖြစ်ပါတယ် Luke Hardin ရေးသားတဲ့ The Snowden Files The Inside Story of the World's Most Wanted Man ကမ္ဘာလို့အစီအစဉ်ပုံကို Snowden ရဲ့အတွင်းရေးဆိုတဲ့အစားအုံးနဲ့အနာဒိုလီကရှယ်ရီနာရေးတဲ့ Times of the Autopus ဆိုတဲ့စာအုပ်နှုတ်ကိုအခြေခံပြီးတော့ Stone ကဇာတ်ညွှန်းရေးထားတာဖြစ်ပါတယ်။ Snowden ကလှုပ်ဝဲထောင်လှမ်းရေးအချက်အလက်ပေါင်းတောင်းကနန်းကို2013ခုနှစ်မှာသတင်းမီဒီယာတွေကိုဖောက်ချခဲ့တာပါ။အဲ့ဒီအတွက်ကြောင့် American ပြည်သူတွေနဲ့ကမ္ဘာကောင်းဆောင်တွေရဲ့ Internet တွေ Telephone တွေကို NSA American မျိုးသားထောက်လှမ်းရေး Agency ကအကြဖြတ်ခိုးယူခဲ့တဲ့အခြေအနေပေါ်သွားပြီးတော့ကမ္ဘာမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရတာပါ။YouTube အဖွဲ့ကအဆိုတော့ဘိုနိုစီးနင်းလိုက်ပါလာတဲ့ကိုပိုင်လေရင်ကဂျာမနီနိုင်ငံဘယ်လင်မြို့တော်ကိုမောင်းနှင်လာတဲ့အချိန်မှာလေရင် 1 byte တကားပြုတ်ကျသွားခဲ့ပေမဲ့လေရင်မှုကလေရင်ကိုဘေးကင်းကင်းနဲ့ပဲမြေပြင်ကိုဆင်းသက်ပေးနိုင်ခဲ့ပါတယ်။ဒါကြောင့်မလို့ဘိုနိုလည်းအသက်အန္တရာယ်ဘေးအန္တရာယ်မကြုံခဲ့ရပါဘူးလို့လေစိတ်တောင်းဝန်ရှိသူတွေကပြောပါတယ်။ဂျာမနီရဲ့မြို့တော်အရှိတောင်မဲ့အစင်ကြီးပုံးရက်မှာရှိတဲ့ Schönefeld လေစိတ်အနီးမှာလေရင် 1 byte တကားပြုတ်ကျတာဖြစ်တယ်လို့လေစိတ်ပြောခွင့်ရသူကပြောပါတယ်။ဘာကြောင့်အခုလိုမျိုး 1 byte တကားပြုတ်ကျရလဲဆိုတာတော့ရှင်းရှင်းလင်းလင်းမရှိပါဘူး။ဒီဖြစ်ရက်ကိုဂျာမန်အာဏာပိုင်တွေကအစုံစမ်းစစ်ဆေးနေပါတယ်။လေရင်ထဲမှာတော့ခီးစဉ်၅ဦးနဲ့လေရင်ဝင်တန်း၂ဦးပါဝင်တာပါ။အိုင်ယာလန်နိုင်ငံဒဘလင်ကလာတဲ့လီယာဂျက်လေရင်ကထိခိုက်ပျက်စီးမှုလုံးဝမရှိဘဲနဲ့မြေပြင်ကိုဘေးကင်းရန်ကင်းနဲ့အဆင့်သက်နိုင်ခဲ့တယ်လို့ပြောခွင့်ရသူကပြောပါတယ်။အသက်54နှစ်အရွယ်ဒီ YouTube အဖွဲ့ရဲ့ပင်တိုင်းဆိုတော့ဘိုနိုဟာဂျာမနီဖွံ့ဖြိုးရေးဝန်ကြီးဂတ်မာလာနဲ့တွေ့ဆုံဖို့အတွက်နောက်စုပေးပွဲအခမ်းအနားတစ်ခုတက်ရောက်ဖို့အတွက်ဂျာမနီနိုင်ငံကိုအခုလိုလာရောက်တာဖြစ်ပါတယ်။စ ဈေးကြီးလာတဲ့ fashion အဝတ်ထည်အသုံးဆောင်တွေမှာတော့ Burberry လောက် British Accent နဲ့တစိ့ရှိမယ်မထင်ပါဘူး။သူ့ရဲ့အမှတ်သား4000ခွက်ဒီဇိုင်းတွေကလည်း London ရဲ့မြေမျက်နှာသွင်မြင်တဲ့ light ဖက်တဲ့အတုံးအခွက်တွေပါ။ပြီးတော့ဘောလုံးသမား David Beckham အစိုးရတစ်ဖြစ်လဲ fashion designer Victoria Beckham တို့ရဲ့သားလေး12နှစ်အရွယ် Romeo Beckham ကဒီနှစ် Burberry ရဲ့ Christmas Gala အကြောင်းကြောင့်မှာအဓိကသရုပ်ဆောင်ဖြစ်နေပါတယ်။ Burberry ရဲ့နာမည်နဲ့ပုံရိပ်ကသက်တမ်း158နှစ်ရှိပြီဖြစ်တဲ့ကုမ္ပဏီကိုနွေ့နွေ့ထွေးထွေးသဘောတက်တောင့်သက်သာရှိစေမှာဖြစ်ပေမဲ့လေသူ့ရဲ့စီးပွားရေးအခြေအနေကတော့နည်းနည်းထိတ်လန့်စရာကောင်းနေတာပါဒီနှစ်ပထမနှစ်ဝက်မှာတော့အမြတ်ငွေ12ရာခိုင်နှုန်းကျဆင်းခဲ့ပါတယ်စက်တင်ဘာ30ရက်နေ့မှာနေသက်တဲ့6လအတွက် Burberry ကအမြတ်ငွေ152သန်းရရှိခဲ့တယ်လို့ပြောပါတယ်ဒါကလည်းဈေးကွက်အနေထားနဲ့ကိုက်ညီတဲ့ကိန်းဂဏန်းမှာဒါမှလည်းငွေကြေးလဲလှယ်မှုရဲ့ရိုက်ခတ်မှုကြောင့်စိတ်ပူရတဲ့အနေထားဖြစ်နေပါတယ် Burberry ကတော့အဲ့ကိစ္စကတိတ်ပြီးတော့စိုးရိမ်စရာမရှိပါဘူးလို့ပြောနေရပါရှင်ကိုလမိုနိုင်ငံမှာတော့ဘိုဂရာမြို့တော်လမ်းမတွေပေါ်မှာအင်ဂျင်ယာမဲ့နေထိုင်သူ6ဦးဖက်ရှင်ရှိုးတစ်ခုနဲ့နာမည်ကျော်သွားခဲ့တာပါမွေးရည်စေးသုံးဆွဲသူတွေမွေးရည်စေးရောင်းဝယ်ဖောက်ကားသူတွေဆိုဝေးတဲ့အင်ချီမဲတွေနေထိုင်တဲ့အဲ့ဒီရဲကွက်တစ်ခုနောက်ကအယောင်စင်တာမှာဖက်ရှင်ရှိုးလုပ်ခဲ့တာဖြစ်ပါတယ်။ပွဲစီစဉ်သူတွေကဒီမွေးရည်စေးပြဿနာကိုအများအာယုံစိုက်မိအောင်လို့တမင်တကာသူတို့အဲ့ညာကိုရွေးပြီးတော့သူတို့ကိုလည်းရွေးပြီးတော့မော်ဒယ်လုပ်ခိုင်းတာဆိုပြီးတော့သူတို့နေတဲ့နောက်မှာဖက်ရှင်ရှိုးလုပ်ရတဲ့အကြောင်းကိုပြောပြပါတယ်။ပွဲမဆောက်ခင်မော်ဒယ်လုပ်မဲ့သူတွေကိုမေကပ်စပင်ပြင်ပေးပြီးတော့မော်ဒယ်ဆရာမက catwalk ဘယ်လိုလမ်းလျှောက်ရလဲဆိုတာပြပေးပါတယ်။အဲ shopping center နာက Catridge လမ်းကတော့ကိုလံဘိုမြို့ရဲ့အစင်းရဲဆုံးနေရာတစ်ခုဖြစ်ပြီးတော့အဲ့ဒီမှာအင်ဂျင်မဲ့နေထိုင်သူတွေမူးယစ်ဆေးခိုင်းနေတဲ့မူးယစ်ဆေးဆွဲသူထောင်ပေါင်းများစွာကျဆားတာပါကိုလံဘိုနိုင်ငံဆိုတာကလည်းကမ္ဘာပေါ်မှာပေရူးနိုင်ငံပြီးရင်ဒုတိယဘိန်းဖြူအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်ပါတယ်ရှင်အစိုးရတစ်ဖြစ်လဲ fashion designer Victoria Beckham သူကဘောလုံးသမား David Beckham ရဲ့ဇနီးပါအခုသူ့ကို UK နိုင်ငံရဲ့ထိပ်တန်းစွန့်ဦးလုပ်ငန်းရှင်အဖြစ်နဲ့ Management Today Magazine ကရွေးချယ်လိုက်ပါတယ်။သားသမီး၄ယောက်ရဲ့မိခင်လည်းဖြစ်တဲ့ Victoria Beckham ဟာသူ့ရဲ့နာမည်နဲ့ Fashion အဝတ်အထည်တစ်စိမ့်တစ်ခုကိုထုတ်လုပ်တာပါ။ဒီနေ့ New York Fashion သတင်းပတ်မှာသူ့ရဲ့လက်ရာဒီဇိုင်းတွေကိုပါဝင်ပြသခဲ့ပြီးတော့အရင်လကတော့သူ့ကိုပိုင်းဆိုင်ကိုလည်း London Mayfair ရက်ကွက်မှာဖွင့်လှစ်ခဲ့ပါတယ်။အခုဆိုရင်သူ့ရဲ့အဝတ်ထည်တွေကိုတောင်ကိုရီးယား၊လက်ဘနွန်နဲ့ဆော်ဒီအာရေဗျာနိုင်ငံတို့အပါအဝင်နိုင်ငံပေါင်း55နိုင်ငံမှာရောင်းချနေပါတယ်ရှင် Hey y'all friends I got to tell you something Oh yeah I want to be a celebrity yeah ဒီတော့ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအတန်ရောပြည့်စုံကြည့်ကျင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have
my own jet. Painted on the side and bright. မိုင်ဒန်နာကျော်တင်ပြခဲ့တဲ့တက်တန်ရောင်သတင်းလွှာတွေပဲဖြစ်ပါတယ်။ခုတော့သူယုံကြည်ရာကိုနားဆင်ရမှာပါ။အမေရိကန်နိုင်ငံမှာပညာတော်သင်နေတဲ့ဒေါက်တာယူယူအောင်ရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမ်မိုးဖြူကစီစဉ်ထားတာပ
ါ။ဒီမှာယုံကြည်ရာကိုပြောပြရမယ်ဆိုရင်ဒီမှာလူတွေမှာစာဖတ်ဖို့အရေးကြီးတယ်။စာဖတ်တဲ့အကျင့်ဆိုတာဒီနေ့တည်းကပြည့်စုံလေးတင်ပြရတယ်လို့ယုံကြည်ပါတယ်။လိမ္မာစာမရှိဆိုတဲ့မြန်မာယူရဆိုရင်းစကားတိုင်းစာဖတ်ရာအနေနဲ့တစ်စင်းမှန်ကန်တဲ့အသိပညာမှန်ကန်တဲ့အချက်လက်မှန်ကန်တဲ့အတွေးခေါ်တွေရနိုင်ပါတယ်အခုခေတ်မှာတော့စာအုပ်ကတွေမကပါဘူးအင်တာနက်ကနေတစ်စင်းလေ့လာစရာရှိဘူးစရာဖတ်စရာမှတ်စရာတွေအများကြီးကျမတို့ရနေပါပြီဒါပေမဲ့ကျမတို့နိုင်ငံမှာလူငယ်တွေကြားမှာစာမဖတ်ကြဘူးလူငယ်တွေစာဖတ်တာအားနည်းနေတယ်ဆိုတာကိုသိရပါတယ်လူငယ်တွေစာဖတ်လာအောင်စာကြည့်တိုက်တွေဖွင့်ပေးတယ်စာအုပ်တွေလလန်းမြောင်လုပ်ပေးတာတွေလည်းတွေ့ရပါတယ်အရိယာလူငယ်တွေစာဖတ်လာအောင်အထောက်အကူဖြစ်တယ်လို့ကျမယုံကြည်ပါတယ်။ဩစတြေးလျလိုမျိုး US တို့လိုမျိုးဖွံ့ဖြိုးပြီးနိုင်ငံတွေမှာလူတွေကစာဖတ်အားကောင်းကြပါတယ်။ဩစတြေးလျမှာရှိတဲ့ဆရာတယောက်ကပြောပါတယ်။သူတို့နိုင်ငံမှာစာဖတ်တဲ့အကျင့်ညာအောင်မူလာတန်းအရွယ်ကလေးတွေကအချင်းချင်းကြားတယ်။က ကလေးရဲ့အတက်ရွယ်ကိုလိုက်ပြီးဖတ်နိုင်မဲ့စာအုပ်တွေဝေပေးကြရဲတတ်တပြင်းလုပ်ပေးကြပါတယ်ကလေးတွေမှာမွေးလာတွေကအုံနောက်မှာဖွံ့ဖြိုးမှုဖြစ်နေပါတယ်အုံနောက်ဖွံ့ဖြိုးမှုနဲ့အတူတူ learning process လိလာတည်ယူမှုတွေလည်းဖြစ်နေပါတယ်စာဖတ်တာကိုလုပ်ဖို့အတွက်ဆိုရင်အုံနောက်ထဲမှာရှိတဲ့အစိတ်ပိုင်းတွေအများကြီးတစ်ခုနဲ့တစ်ခုချိတ်ဆက်ပြီးလုပ်ရပါတယ်အဲ့လိုချိတ်ဆက်မှုတွေ connection တွေအကောင်းကအောင်ငယ်ငယ်ရစာဖတ်တာကိုတဖြည်းဖြည်းချင်းလေ့ကျင့်ပေးဖို့လိုအပ်ပါတယ်။ဒါကြောင့်မို့နောက်မျိုးဆက်တဲ့လူငယ်တွေကိုစာဖတ်တာကိုနှိမ့်ချိုက်စေခြင်းနဲ့ဆိုရင်ကလေးစာပေတွေကိုပုံမဖွင့်ပြလာပြီးကလေးရွယ်တွေကစာဖတ်အောင်စာအုပ်တွေလက်လန်းမြအောင်လုပ်ပေးဖို့လုပ်မယ်လို့ကျမအနေနဲ့ယုံကြည်ပါတယ်။ကလေးရဲ့အတက်အရွယ်ကိုလိုက်ပြီးဖတ်နိုင်မဲ့စာအုပ်တွေဖြစ်ဖို့လဲလိုပါတယ်။သိငယ်တဲ့ကလေးတွေအတွက်ဆိုရင်စာအုပ်အုပ်လုံးပုံကြီးပဲပါမယ်။အမြင်နာမှာမစာလုံးတစ်လုံးပဲပါမယ်နှလုံးပဲပါမယ်နည်းနည်းလေးပုံကြီးတဲ့ကလေးအတွက်ဆိုရင်စာကြောင်းတစ်ကြောင်းပါမယ်နှစ်ကြောင်းပါမယ်စသဖြင့်ကလေးရဲ့အတက်ရွယ်ကိုလိုက်ပြီးတင့်တော်တဲ့ပမာဏပါတဲ့ကလေးဖတ်မဲ့စာအုပ်တွေဖြစ်ဖို့လိုပါတယ်နောက်တစ်ခုကကလေးတွေကပုံမြင်တွေကိုသဘောကျပါတယ်ပုံမြင်ထဲမှာပါတဲ့ character ကနေတစ်ဆင့်သူတို့အတူယူလေးရှိပါတယ်ကလေးတွေကိုယူသားမှုရှိအောင်ရင်းရင်းမှုရှိအောင်သူတစ်ပါးပေါ်အနစ်နာခံတဲ့စိတ်ရှိအောင်ဒါတွေကိုကလေးပုံမြင်တွေကနေတစ်ဆင့်သင်ပေးနိုင်ပြီးတော့သူတို့ရဲ့ moral development စိတ်ပိုင်းဆိုင်ရာစိတ်သက်ပိုင်းဆိုင်ရာဖွံ့ဖြိုးမှုဖြစ်လာအောင်လည်းကျွန်တော်တို့ကူညီပေးနိုင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့ဒီမှာရှိတဲ့ကာတွန်းပညာရှင်တွေစာပေပညာရှင်တွေစာဖတ်တာကိုအားပေးတဲ့စည်းကမ္ဘာရှင်တွေအားလုံးပူးပေါင်းပြီးတော့ကလေးစာပေတွေကိုပုံမကျဲပြန့်လာအောင်လက်လန်းမီအောင်လုပ်ပေးနိုင်မယ်ဆိုရင်ကျွန်တော်တို့ဒီမှာရှိတဲ့ကလေးတွေကြီးလာတဲ့အခါစာဖတ်တာကိုနှိမ့်ဆိုင်တဲ့သူတွေဖြစ်ရင်မကောင်းဘူးစိတ်သက်ပိုင်းဆိုင်ရာပုံမကောင်းမှုတွေတွေဖြစ်လာအောင်ကူညီပေးနိုင်မယ်လို့ကျွန်မအနေနဲ့ယုံကြည်ပါတယ်ကျေးဇူးတင်ပါတယ်
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။သူယုံကြည်ရာအစီအစဉ်ကိုနားဆင်ကြရတာပါခင်ဗျာ VOA ရဲ့မနက်ဖြန်မနက်6:00နာရီနဲ့9:00နာရီအထိအစီအစဉ်တွေကိုလိုင်းတူမီတာ32 40 48 50တို့ကနေဖမ်းယူနားဆင်ကြပါခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုမအေးတန်နာကျော်ကပြောပြပါမယ်
နောက်ဆုံးဝင်ရောက်လာတဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးချက်ဟေဂယ်ဟာနှစ်နှစ်တာတာဝန်ထမ်းဆောင်ပြီးတဲ့နောက်မှာအခုယာရုကနှုတ်ထွက်တော်မှာဖြစ်ပါတယ်။သမတ်အိုဘားမားရဲ့နိုင်ငံသားရေးမူဝါဒတွေပေါ်မှာဝေဖန်ပြောဆိုနေကြသူတွေရဲ့ယုံကြည်မှုရအောင်လို့လှုပ်ဆောင်တဲ့အနေနဲ့သမတ်ကအခုလိုမျိုးကာကွယ်ရေးဝန်ကြီးကိုယာရုကဆင်ခိုင်းလိုက်တာဖြစ်တယ်လို့အစိုးရတာဝန်ရှိသူတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြထားကြပါတယ်။ကာကွယ်ရေးဝန်ကြီးနောက်ထပ်စာကိုတနင်္လာနေ့မနေ့မှာသမ္မတစီတင်သွင်းလိုက်ပြီးတော့သူအနားယူတော့မဲ့ကိစ္စကိုတော့သမ္မတဘရက်အိုဘားမားကအင်ပြူတော်မှာတနင်္လာနေ့မှာတရားဝင်ကြေညာမှာဖြစ်ပါတယ်။ကာကွယ်ရေးဝန်ကြီးယာရုကအနားယူဖို့အတွက်တောက်ကြနေမှာသမ္မတကတိုက်တွန်းခဲ့တာဖြစ်ပြီးတော့သူ့ရဲ့နေရာကိုအစားထိုးမဲ့သူမတွေ့မချင်းဝန်ကြီးဟေဂယ်အနေနဲ့လက်ရှိတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်နေအောင်မှာဖြစ်ပါတယ်။IS Islamic စစ်သွေးကြွားတွေရဲ့ချိန်ချောက်မှုအပါအဝင် American ပြည်ထောင်စုရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်လာမှုတွေကိုရင်ဆိုင်မှုအတွက်လက်ရှိကာကွယ်ရေးဝန်ကြီး Hegel ထက်ပိုပြီးတော့ထူးကျွန်တဲ့သူလိုအပ်တဲ့အတွက်အခုလိုမျိုးလှုပ်ဆောင်ရတာဖြစ်တဲ့အကြောင်းသမ္မတ Obama အစိုးရအဖွဲ့တွေကအရာရှိတွေကိုကိုးကားပြီးတော့သတင်းတွေမှာဖော်ပြထားကြပါတယ်အီရန်နဲ့ကမ္ဘာအင်အားကြီး6နိုင်ငံကြားမှာပြုလုပ်နေတဲ့အီရန်နျူကလ িয়ার အရေးဆွေးနွေးမှုကိုနောက်နှစ်ဇွန်လအထိအချိန်တိုးပြီးတော့ပြုလုပ်သွားမယ်လို့အီရန်ရဲ့အနောက်နိုင်ငံသံတမန်တွေကပြောသွားပါတယ်။အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်တဲ့အစီအစဉ်ဖြစ်နေသေးကြအောင်လို့အတွက်အချက်အလက်အစုံပါဝင်တဲ့သဘောတူညီချက်ရဖို့သူတို့ဘာသာသတ်မှတ်ထားတဲ့အချိန်တစ်နှစ်ပြည့်ရဲ့နောက်ဆုံးနေ့ဒီကနေ့မှာပဲအခုလိုမျိုးပြောကြားသွားခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေကိုရှုံချတဲ့ကုလသမဂ္ဂရဲ့တက္ကသိုလ်ကအဆုံးဖြတ်ချက်ကိုထောက်ခံကြတဲ့အမေရိကန်ပြည်အောင်စုနဲ့တခြားနိုင်ငံတွေဆိုးရွားတဲ့အကျိုးဆက်တွေနဲ့ကြုံရမယ်လို့မြောက်ကိုရီးယားပြင်းထန်တဲ့စကလုံးနေနဲ့အကြေညာချက်တစ်ခုထုတ်ပြန်သွားပါတယ်။ဒီလိုလက်တော့ပြန်မှုချိန်ချောက်တာဟာမကြာခင်မှာနျူကလ িয়ার စမ်းသပ်မှုတစ်ခုလှုပ်ဖို့ရှိတယ်ဆိုတာကိုအချက်ပေးလိုက်သလိုလည်းဖြစ်နေပါတယ်ရှင်။
ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုမအီးတန်နာကျော်တင်ညာခဲ့တာပါ။ဒီညအစီအစဉ်ထုတ်လုပ်ရမှုကမတင်ကီထိုက်ဖြစ်ပြီးအတန်းလွှင့်အင်ဂျင်နီယာကတော့ Audrey Rodriguez ဖြစ်ပါတယ်။ကျွန်တော်ကတော့ညဝင်းအောင်ပါ။ VOA American တန်ညဘက်မြန်မာဝါသအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00နာရီလိုင်းမီတာ24 25 32 58တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။သောရရှင်နဲ့အားလုံးဘေးပရာဝေးကွာနေကြပါစေ။ VOA ကိုနားဆင်ခဲ့တဲ့အတွက်ကျေးဇူးပါခင်ဗျာ။
This program has come to you from the Voice of America, Washington.